Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်း2024ခုနှစ်ဧပြီလ12ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလှိုင်းရိုမီတာ24/50 နဲ့လှိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံဖြင့်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတော့ကျွန်တော်ညံဝင်းအောင်ကတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
ကာဇာမှာလေကြောင်းစစ်ဆင်ရေးအတွင်းဟာမတ်စ်ကောင်ဆောင်ရဲ့တာတုံဦးတည်ဆုံတဲ့ဆိုရာကိုအစ္စရေးဘက်ကအတည်ပြုပါတယ်စစ်တမ်းခံရတဲ့ယူကရိန်းအတွက်စီးရဲအကူအညီတွေအထူးသဖြင့်လေကြောင်းရန်ကာကွယ်ရေးအကူအညီတွေလက်တွေ့ချက်ချင်းပေးကြဖို့ယူကရိန်းသမ္မတကတောင်းဆိုပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနောက်ပိုင်းလူလတ်တန်းစားပြောက်ကွယ်လာပြီးစီးရဲမွဲတင်မှုမြင့်တက်လာတယ်လို့ UNDP ကုလအစည်းအဝေးတရားမှာဖော်ပြပါတယ်
အဲ့လိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ကြိုင်မျိုးကဒီမိဘတဲ့ပြည်သူတွေကိုကူညီကယ်ဆယ်ရေးလုပ်ဖို့သွားတဲ့မွန်ပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးကိုစစ်တပ်ကဖမ်းဆီးလိုက်တဲ့သတင်းပေးပို့ချက်ရခိုင်ပြည်နယ်မှာတော့ရာသီဥတုကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးလိုအပ်ချက်အရေးပေါ်ရှိနေတဲ့အခြေအနေနဲ့စိတ်ဝင်စားဖွယ်ရာနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေဖြစ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျန်းမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်လာပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ညမ်းအေးကပြောပြမှာဖြစ်ပါတယ်ဗျာ
ဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုအတွင်ဟာမတ်စ်ခေါင်းဆောင်2ဦးဖြစ်သူအစ်စမဲလ်ဟာနီယေရဲ့သား3ဦးသေဆုံးခဲ့ကြောင်းအစ္စရေးစစ်တပ်နဲ့ဟာမတ်စ်အဖွဲ့ရဲ့တရားဝင်မီဒီယာတွေကကြေညာပြည်နေကအတည်ပြုပါတယ်အစ္စရေးစစ်တပ်ကဗုဒ္ဓဦးနေကဂါဇာအလယ်ပိုင်းမှာဟာနီယေရဲ့သားဖြစ်သူတွေစစ်ရေးလှုပ်ရှားမှုတွေလုပ်နေလို့တိုက်ခိုက်ခဲ့တယ်လို့ပြောပေမဲ့အသေးစိတ်ကိုမထုတ်ပြန်ပါဘူးဟာမတ်စ်ဘက်ကတော့ဒါဟာအစ္စရေးလက်စားချေတပ်ဖြတ်တဲ့လုပ်ရက်လို့ဆွဆွဲထားပြီးတိုက်ခိုက်မှုအတွင်းခေါင်းဆောင်ဟာနီယေရဲ့မြေးလေးယောက်လည်းသေဆုံးခဲ့တယ်လို့ဆိုပါတယ်ဒီလိုတပ်ဖြတ်မှုတွေကအစ္စရေးနဲ့အပြစ်ရရေးနှိမ့်နှိုင်းမှုတွေမှာဟာမတ်စ်ဘက်ကရည်တည်ချက်တွေကိုပျော့ပြောင်းလာအောင်ဖိအားပေးနိုင်မှာမဟုတ်ဘူးလို့အယ်ဂျာဇီးရာနဲ့သတင်းဌာနနဲ့အင်တာဗျူးမှာဟာမတ်စ်ခေါင်းဆောင်ဟာနီယေကတုံ့ပြန်ပါတယ်ဟာနီယေက2019ခုနှစ်ခေတ်ကဂါဇာနဲ့ထွက်ခွာပြီးကတ်တာနိုင်ငံမှာနေထိုင်နေသူဖြစ်ပါတယ်ဂါဇာမှာလက်ရှိဟာမတ်ထိတ်တန်းခေါင်းဆောင်ကတော့ရာရာစင်ဝါဖြစ်ပြီးသူဟာဂါဇာစစ်ပွဲဆက်တင်စေခဲ့တဲ့အော်တိုဘာ9ရက်တိုက်ခိုက်မှုကိုစီစဉ်ညွှန်ကြားခဲ့သူလည်းဖြစ်ပါတယ်ခင်ဗျာစစ်တမ်းခံနေရတဲ့ယူကရိန်းကိုပံ့ပိုးကူညီမှုကအစပြုံးနေမဟုတ်ပဲတကယ်အကောင့်တဲပေါ်ရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကလစ်တိုနီးယားနိုင်ငံမြို့တော်ဗယ်လ်နီယက်စ်မှာခြားတာပရင်းနီကပြောလိုက်ပါတယ်အစတုန်းကတော့အားလုံးကအတန်ချေချေနဲ့ဆက်တင်ခဲ့ကြတယ်ဒါပေမဲ့တကယ်ပြီးအောင်လုပ်ဖို့ကပိုးရေးကြီးပါတယ်ကျွန်တော်ပြောနေတာကလေကြောင်းရန်ကာဝေးအမြောက်တွေကိစ္စကိုပြောနေတာပါလို့လစ်တိုနီးယားနိုင်ငံသမ္မတအိမ်တော်မှာသတင်းတောက်တွေကိုပြောခဲ့တာပါ။ဒါ့အပြင်ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကစီးရဲအကူအညီတွေအထူးသဖြင့်လေကြောင်းရန်ကာဝေးစနစ်တွေအ мян ပိတ်ဖို့ကိုလည်းအ мян ပန့်ဖို့ပေးဖို့လည်းချက်တာဘရင်းနေမှာပဲသူ့ရဲ့ဆိုရှယ်မီဒီယာကတဆင့်မာမိတ်နိုင်ငံတွေကိုထပ်မံတောင်းဆိုခဲ့ပါတယ်။ရုရှားဘက်ကဒုံးကျည်42စင်းနဲ့အဝေးထိန်း drone အစင်း40ပါဝင်ညပိုင်းလေကြောင်းတိုက်ခိုက်မှုတွေအကြီးအကျယ်လုပ်ခဲ့ပြီးမှဇယ်လန်စကီကအခုလိုထပ်ပြောတာပါ။ရုရှားကိုဒုံးကျည်တွေရှာဟက် drone တွေနဲ့ဆက်တိုက်ခွင့်ပေးနေရင်ကမ္ဘာတဝန်းအကြမ်းဖက်မှုကျူးလွန်မှုခွင့်ပြုပေးသလိုဖြစ်နေပြီးဒါကိုမဟာမိတ်နိုင်ငံတွေကမျက်ကွယ်ပြုတာအချိန်ဆွဲဆွေးနွေးနေလို့မရပဲလေကြောင်းရန်ကာဝေးစနစ်တွေနဲ့တခြားကာဝေးအကူအညီတွေလိုအပ်နေကြောင်းဇယ်လန်စကီကတောင်းဆိုထားပါတယ်ခင်ဗျ။ American ပြည်ထောင်စုအနေနဲ့ကြီးမားတဲ့ကမ္ဘာစင်ခေါ်မှုကြီးတွေကိုတူရဲရင်ဆိုင်စရာမလိုပဲဂျပန်နိုင်ငံနဲ့တူရက်တီမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကချက်တာဘရင်းနီကပြောလိုက်ပါတယ်မဟာမိတ်အမေရိကန်ကိုပံ့ပိုးပေးနိုင်မှုသူ့ရဲ့စီးရေးစွမ်းရည်ကိုလည်းအဆင့်မြင့်တင်နေကြောင်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်ကီရှိတာရဲ့ American Congress လွှတ်တော်ကိုပြောကြားတဲ့မိန့်ခွန်းထဲမှာကမ္ဘာစက်ခုံပေါ်မှာ American ခေါင်းဆောင်မှုအခန့်ကဏ္ဍကမရှိမဖြစ်ဖြစ်ကြောင်းလည်းချီးကျူးပြောဆိုထားပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိတာဟာအခုသတင်းပတ်ထက်မှာ Washington DC ကိုရောက်နေပြီးတရုတ်မြောက်ကိုရီးယားနဲ့ရုရှားတို့ရဲ့ဘုံတူညီတဲ့ချင်းချောက်မှုကြားမှာ American ပြည်ထောင်စုနဲ့ Indo-Pacific ဒေသကမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးကိုအားကောင်းစေဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။American ပြည်ထောင်စုအနေနဲ့ World Order လို့ခေါ်တဲ့ကမ္ဘာနိယာမဖြစ်စဉ်ကိုထိန်းချုပ်ပြီး Ukraine ကိုဆက်လက်ကူညီပေးဖို့လည်းတိုက်တွန်းခဲ့ပါတယ်။ American ရဲ့ဥဆောင်မှုဟာမရှိမဖြစ်ဖြစ်ပါတယ်။ Ukraine ဟာပတ်မိုးကူညီမှုမရှိဘဲဘလောက်ချက်ချတောင့်ခံနိုင်မလဲဆိုပြီးလည်း American လွှတ်တော်မှာဝန်ကြီးချုပ် Kishida ကမေးခွန်းထုတ်ခဲ့ပါတယ်။ကျွန်တော်မကြာခဏပြောခဲ့သလိုပါပဲဒီနေ့ Ukraine လိုမျိုးမနေ့ဖြန်မှအရှိအရှတ်မှလည်းဖြစ်လာနိုင်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ကသတိပေးထားပါတယ်ခင်ဗျာ။
န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တောက်ချန်နေမနဲ့ VOA သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကို KNL မြောက်ရီတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ထားပြီလို့ကျန်သပရင်းတွေကကြေညာချိန်မှာပဲနယ်စပ်နီးမှာပိုးဆိုးဝါးလာနေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးအာဆီယံပူးတွဲကြေညာချက်ထုတ်ပြန်မှုလိုအပ်ကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးပရန်ပရီကပြောလိုက်ပါတယ်။ဘန်ကောက်မြို့တော်မှာထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဗီယက်နမ်နိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံချိန်မှာအဲ့လိုတောင်းဆိုခဲ့တာလို့ထိုင်းနေရှင်သတင်းကဆိုပါတယ်။မြန်မာအရေးအတွက်ငြိမ်းချမ်းပြီးအားလုံးလက်ခံတဲ့နိလန်းတွေနဲ့အာဆီယံဘုံသဘောတူညီချက်အတိုင်းဖြစ်ရှိနိုင်ဖို့ပြောပါတယ်။ထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်တဲ့ Pranpri ဟာပြည်ပခါတွေဖြစ်နေတဲ့နေဆက်နဲ့အနီးဆုံးဖြစ်တဲ့မဲဆောက်မြို့ကိုလည်းသွားဖို့ရှိနေပါတယ်။နေဆက်တစ်ဖက်မြန်မာပဲချန်းကမြောက်ဒီမှာတော့ရက်ဆက်တိုက်ပွဲတွေဖြစ်ပွားပြီးနောက်မှာစစ်ကောင်စီရဲ့လက်ကျန်မျိုးဆောင်တပ်ဖြစ်တဲ့ချီလင်တန်ရင်ခလာရ205တပ်စခန်းကို KLN အနေနဲ့ပူးပေါင်းတပ်ဖွဲ့တွေကချက်သပရင်းတွေကသိမ်းပိုက်ခဲ့တာပါ။မြန်မာစစ်သား200လောက်ထိုင်းနိုင်ငံနေဆက်ကိုရောက်နေကြောင်းကို KLN မျိုးသားအစည်းအရုံးပြောရေးဆိုခွင့်ရှိသူဖရိုဆော့တာနီကလည်း AP သတင်းကိုအတည်ပြုထားပါတယ်။မြောက်ဒီခြေဆက် KLN နဲ့နိုင်ငံအဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားအစည်းအရုံးညီညာရေးကောင်စီအဖွဲ့ဝင်တဦးရဲ့ AP သတင်းကိုပြောဆိုချက်မှာတော့ကရင်နယ်ခြားဆောင်တပ်ဖြစ်ကနေကရင်မျိုးသားတပ်မတော်ဖြစ်တိကျပြောင်းလဲရပ်တည်လာခဲ့တဲ့အဖွဲ့ကလက်ရှိမှာ KNU ပူးပေါင်းတော်လှန်ရေးအင်အားစုတွေနဲ့မြန်မာစစ်တပ်ကြားဆစ်ဆက်နှဲမှာအဓိကအခန်းကဏ္ဍပါဝင်နေတယ်လို့ပြောထားပါတယ်ခင်ဗျာ American ပြည်ထောင်စုအနေနဲ့မြန်မာနှစ်သစ်မှာကြောက်ရတဲ့တကြံခါတိမရမှာမြန်မာပြည်သူပြည်သားတွေနဲ့အတူစီလုံးညွှန်းဆောင်တဲ့ရက်တည်နေပြီးမြန်မာပြည်အတွက်နှစ်သက်ဆုမုံကောင်းတောင်းကြောင်းနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာပွဲတွေကထုတ်ပြန်လိုက်ပါတယ်။သကြံအချိန်ကာဟာတစ်နှစ်တာအတွင်းဖြစ်ပျက်ခဲ့သမျှကိုပြန်လည်ဆင်ခြင်သုံးသပ်ဖို့အချိန်ဖြစ်တယ်လို့နှစ်သက်ကိုမျှော်ကြည့်ဖို့အခွင့်အရေးတစ်ခုလည်းဖြစ်တယ်လို့ထုတ်ပြန်ချက်မှာပါရှိပါတယ်။ပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံမှာအရက်သားတွေပေါ်ကျူးလွန်တဲ့အကြမ်းဖက်မှုတွေနဲ့လူခွင့်ဖိနှိပ်မှုတွေကဆက်လက်မြင်တွေ့ခဲ့ရတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။အနာသိန်းစစ်ကောင်စီကမဖြစ်မနေစစ်မှုထမ်းမဲ့ဥပဒေကိုအကောင်အထည်ဖော်လိုက်တာကမြန်မာပြည်သူတွေအတွက်ရင်ဆိုင်နေရတဲ့အခက်အခဲတွေစိုးရိမ်ပူပန်မှုတွေကိုပိုပြီးတိုးလာစေတယ်လို့လည်းသူကထောက်ပြထားပါတယ်။ American ပြည်ထောင်စုအနေနဲ့မြန်မာအကြက်တဲ့အဆုံးသက်ရေးကြိုးပမ်းနေသူအားလုံးကိုဆက်လက်ပံ့ပိုးပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီအနာဂတ်ဖြစ်မြောက်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ဆိုပါတယ်။အနာသိန်းစစ်တပ်ရဲ့ရဲသားတွေအပေါ်ကျူးလွန်မှုတွေကိုလည်းတာဝန်ခံတာဝန်ယူမှုရှိစေဖို့နိုင်ငံတကာနဲ့အတူဆက်လက်ကြိုးပမ်းသွားမယ်ဆိုပါတယ်။စိတ်ကူးကြည့်လို့တော့မရတဲ့ကြီးမားတဲ့ဆင်းရဲဒုက္ခကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေဟာရဲစွမ်းတက်တိနဲ့ခနိုင်ရင်အချိန်ချင်းကိုပြသခဲ့ပြီးဖြစ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကချစ်ချူချောင်းလဲထုတ်ပြန်ချက်မှာပြောထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆက်လက်သိ3နှစ်အတွင်းမလုံခြုံမှုစစ်ပွဲပြစ်ပခါတွေနဲ့ဆိုးရတဲ့စစ်ပွဲရဲ့အကြက်တွေကြားမှာလူလက်တန်းစားအရေးအတွက်ဟာ50ရာခိုင်နှုန်းကျဆင်းသွားပြီးစီးရဲမွဲတေမှုမြင့်တက်လာနေတယ်လို့ဂျန်သပရီနီကထုတ်ပြန်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အစီအစဉ်ခန်းစားတစ်ကပြောလိုက်ပါတယ်မျိုးသမီးနဲ့ကလင်းငယ်တွေအထူးကိစ္စဖြစ်နေကနိုင်ငံတကာအနေနဲ့အလျင်အမြန်ကူညီကြဖို့လဲကုလသမဂ္ဂကတိုက်တွန်းထားပါတယ်။လူဦးရေရဲ့25ရာခိုင်နှုန်းအောက်ကဆင်းရဲမွဲတေမှုအမြင့်အထက်မှာနေနိုင်ရုံတည်ငြိမ်တဲ့ဝင်ငွေရှိနေပါတယ်။ငွေကြေးစနိုက်ခန့်တဲ့အခြေခံဝန်ဆောင်မှုတွေအလျင်အမြန်ထောက်ပံ့မပေးနိုင်ရင်ဒီအားနည်းချက်ဟာဆက်လက်ကြီးထွားလာမှာဖြစ်တယ်လို့သိရောက်မှုတွေကနောင်မျိုးဆက်အထိခန်းစားရမယ်လို့ UNDP အုပ်ချုပ်ရေးမှူး Akim Steiner ကပြောပါတယ်။ဆင်းရဲမွဲတေမှုနှုန်းက2019ခုနှစ်မှာ 24.8 ရာခိုင်နှုန်းပဲရှိရကနေ2023ခုမှာတော့ 49.9 ရာခိုင်နှုန်းထိနဆနီးပါးတိုးလာခဲ့ပြီးဒါဟာလူရည်ရဲ့ထဝယ်နီးပါးမွဲနေတာဖြစ်ပါတယ်။နောက်ထပ် 25 ရာခိုင်နှုန်းကလည်းအလွန်မင်းကျက်တဲ့ပြီးအနေရရှိတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်။နိုင်ငံသားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေကလည်း2021ခုနှစ်မှာ American Dollar 1 Billion အောက်ကိုကျဆင်းသွားပါတယ်။2019ခုနှစ်တုန်းကဆိုရင် FDI က 5 Billion အထက်မှာရှိခဲ့တာပါ။စည်ရဲမွဲတိမ်မှုကကျေပြတ်နေပြီးတော့ကရပီနယ်မှာဝင်ငွေကျဆင်းမှုကြုံတွေ့နေရတဲ့အိမ်တော်စုဝင်ကအမြင့်ဆုံးဖြစ်က50ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။စကိုင်းတနင်္သာရီနဲ့ရခိုင်မှာလည်းဝင်ငွေကျဆင်းခဲ့ပြီး40ရာခိုင်နှုန်း39ရာခိုင်နှုန်းနဲ့36ရာခိုင်နှုန်းအထိသည်ကျဆင်းသွားကြောင်းကုလသမဂ္ဂမှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာပြည်ရဲ့တောက်ကြံနေမနေခင်ထိတ်တန့်ရောက်သတင်းတွေကိုကိုငင်းညမ်းအေးကပြောပြခဲ့တာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တဲမှာပဲတိုက်ရိုက်လာရောက်ရှုစားနိုင်ပါလေအပတ်စဉ်ကဏ္ဍတွေမတန်ခင်မွန်လွတ်တော်ဒုဥက္ကဋ္ဌဟောင်းကိုစစ်ကောင်စီဖမ်းလိုက်တဲ့သတင်းနဲ့စတင်နေပါလေ မွန်ပြည်နယ်လွှတ်တော်ဒုက္ခတာလုပ်ခဲ့သူမွန်နိုင်ငံရေးသမားဒေါက်တာအောင်နိုင်ဦးနဲ့သတင်းသမားဟောင်းကိုမျိုးအောင်တို့နှစ်ဦးဟာစစ်ဘေးရှောင်တွေကိုကူညီဖို့သွားတဲ့လမ်းမှာပဲစစ်ကောင်စီတပ်ကဖမ်းဆီးတာခံလိုက်ရတယ်လို့မိသားစုဝင်တွေနဲ့နှီးဆက်သူတွေကပြောပါတယ်သူတို့ကိုမော်လမြိုင်ဒိုင်းဝန်ကွင်းရဲစခန်းမှာဖမ်းဆီးထားပြီးအခုအချိန်ထိပြန်လွှတ်မပေးသေးဘူးလို့ဆိုပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ကပြောပြပါအောင်ခင်ဗျာ
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းဒေါက်တာအောင်နိုင်ဦးနဲ့သတင်းသမားဟောင်းကိုမျိုးအောင်ဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရရတဲ့သူတွေအတွက်ကုညီ၆ပတ်မို့သွားနေစဉ်ဧပြီ၁၀ရက်မနေ့ပိုင်းကမော်လမြိုင်စစ်မှုဆောင်အရောက်မှာစစ်ကောင်စီကဖမ်းဆီးသွားတယ်လို့မိသားစုနဲ့နေဆက်သူတို့ကပြောပါတယ် PDF တွေကို၆ပတ်နဲ့ဆိုတဲ့အကြောင်းပြချက်နဲ့ဖမ်းဆီးထိန်းသိမ်းထားပြီးမော်လမြိုင်မြို့မှာရဲစခန်းမှာစစ်ဆေးမင်းမြန်နေပြီးတော့အခုချိန်ထိပြန်မလွတ်လာသေးဘူးလို့မိသားစုနဲ့နေဆက်သူကပြောပါတယ်
မနေ့မနေ့ကဒေါက်တာအောင်နဲ့ဦးနဲ့အကူမျိုးအောင်နဲ့နှစ်ယောက်ကကားနဲ့သွားတဲ့အချိန်မှာဒီသုံးစုံမှာရှိတဲ့စစ်စေးကြီးကနေကားကိုတားပြီးတော့ဒီကားကထောက်ပို့လို့တဲ့ထဲမှာတွေ့တယ်သူကြီးစားရလို့ဆိုပြီးတော့တားပြီးတော့သူတို့ကိုခိမ့်သိမ့်လိုက်ပြီးမော်လမြိုင်မြို့မှာရဆောက်ခေါ်လာပြီးတော့စစ်စင်မင်းမြမှုကြီးတက်တယ်ရှိအချိန်နေပြီးတော့သူတို့ကိုခိမ့်သိမ့်လာစေလို့ပြီးကြတယ်တော့အဆုံးခံနေပါများလည်းမထည့်တာဘူးတဲ့အဲ့လိုမျိုးအခြေအနေရှိတယ်ဟိုလောလောဆယ်တော့ခိမ့်သိမ့်ထားစေပဲ
ပြည်ကရဲမတ်25ရက်နေ့မွန်ကရင်နယ်ဆက်ကော့ဘင်းရဲစခန်းအသိန်းခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာနေစဉ်လိုလိုလေကြောင်းရေကြောင်းအသုံးပြုပြီးတော့အနီးတစ်ဝိုက်ရွာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ရွာခန့်တွေက VOA ကိုပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်အင်ချေတထောင်လောက်ရှိတဲ့ဓမ္မတရွာမှာနေအိမ်300ထက်မနည်းမီးလောင်ပြကျတောခရပြီးအဲ့ဒီဒေသကတောင်းနဲ့ချီတဲ့ရွာခန့်တွေလည်းအိုးအိမ်ဆွန့်ခွာဘေးလွတ်ရာထွက်ပြေးတန်းရှောင်နေကြရပါတယ်။ဒေါက်တာအောင်နိုင်ဦးဟာကြံမျောမြို့နယ်စစ်ဘေးမိဘေးတံခံရတဲ့ပြည်သူတွေအတွက်ကူညီထောက်ပံ့ဖို့သွားနေစဉ်အခုလိုဖမ်းဆီးခံလိုက်ရတာဖြစ်ပါတယ်။သူဟာကယ်ဆယ်ရေးလုပ်ငန်းသာလုပ်ကိုင်နေသူဖြစ်တာမလို့အ мян ဆုံးပြန်လဲလွတ်မြောက်လာဖို့မျှော်လင့်တယ်လို့မှုန်လွင်ခဲ့တဲ့ဦးကပြောပါတယ်
။ဒေါက်တာအောင်နိုင်ဦးဖမ်းတော့တာတော့ဟိုလက်ချေပြင်အောင်ပေါ့နော်။ဒီကအချက်သူကအများမြင်မှာလဲစတိုင်တာနဲ့ဒီကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေတာပေါ့နော်။ဒါပေမဲ့မှုန်ဖြစ်လို့ဒီလိုလောက်တာလားတော့ကျွန်တော်မပြောတတ်ဘူး။ဒါကဟိုမဖြစ်တဲ့နေကိစ္စတော့ဖြစ်သွားမှာနော်။တန်လျာနဲ့ဖမ်းနေရလို့ပဲနေမယ်။အဲတော့ဟိုသူလုံးရောက်လာဖို့လည်းကျွန်တော်တို့ပြောင်းနေပါတယ်။
မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဟောင်းသောက်သားအောင်နိုင်ဦးဟာ2023ခုနှစ်အာဏာသိမ်းပြီးတဲ့နောက်မွန်ပြည်ညီညွတ်ရေးပါတီ MUP ကစစ်ကောင်စီနဲ့ပူးပေါင်းခဲ့တာကြောင့်ဗဟိုအလုပ်အမှုဆောင်ကနေနှုတ်ထွက်ခဲ့ပြီးမွန်အမျိုးသားပညာရေးနဲ့ပရာဟိတလုပ်ငန်းကိုအဓိကကူညီဆောင်ရွက်နေသူတို့ဖြစ်ပါတယ်။သောက်တာအောင်နိုင်ဦးဟာ2010 2015 2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ချောင်းဆုံမြို့နယ်မဲဆန္ဒနယ်အမှတ်၁ကနေ၃ချိန်ဆက်တိုက်အနေရရှိခဲ့ပြီး2015ခုနှစ် NLD အစိုးရလက်ထက်မှာတော့မွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌနေရာမှာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။သူနဲ့အတူဖမ်းခံရတဲ့သတင်းထောက်ဟောင်းကိုမျိုးအောင်ကတော့အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာလုပ်ငန်းတွေရန်နာပြီးတော့မော်လမြိုင်မြို့မှာထမင်းဆိုင်ဖွင့်လှစ်ရောင်းချနေသူတို့ဖြစ်ပါတယ်။ဒေါက်တာအောင်နိုင်ဦးနဲ့ကိုမျိုးအောင်နဲ့အူဖန်စီထိန်းနှင်းထားတာနဲ့ပတ်သက်လို့မွန်ပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူတယန်စာတရဲရဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကိုဆက်သွဲခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး
။နန်းလောင်ပြောပြသွားတာပါ။အခုတော့ဒီရာသီဥတုပြင်းထန်လို့ရခိုင်စစ်ဘေးဒုက္ခအသည်တွေဘယ်လိုမျိုးအခက်အခဲကြုံနေရလဲလဲဆိုတာကိုတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့စစ်ဘေးဒုက္ခအသည်စခန်းတွေဟာဒီရာသီဥတုဆိုးရတဲ့တန်ကြောင့်စားနပ်ရိက္ခာနဲ့ဆေးဝါးရောကျန်းမာရေးစောင့်ရှောက်မှုပါအထူးလိုအပ်နေပါတယ်။ရခိုင်ပြည်နယ်တွင် AA တပ်ဖွဲ့ကသိမ်းယူထားတဲ့မြို့နယ်တွေမှာလည်းစစ်ကောင်စီရဲ့လေကြောင်းရန်ကိုကြောက်နေရတာကြောင့်ဒေသခံတွေနေရမပြန်သေးနိုင်သေးပါဘူး။ရခိုင်စစ်ဘေးဒုက္ခအသည်တွေအခြေအနေသတင်းပေးပို့ချက်ကိုတော့ကိုစုံမိုးကျော်ကတင်ပြထားပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြမြေပုံပုံနာကျွန်းရသေးတောင်ပေါတော်နဲ့ရံပြဲမြို့နယ်တွေကိုရခိုင်တပ်တော် AA ကလက်ရှိမှာသိမ်းယူထားပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်နေရာဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေအိမ်မပြန်နိုင်သေးဘူးဖြစ်နေပါတယ်။စစ်ပြေးဒုက္ခသည်တွေဟာလုံခြုံမယ်လို့ထင်ရတဲ့နေရာတွေမှာကို့အစီအစဉ်နဲ့တဲထိုးနေထိုင်ကြရတာတွေရှိသလိုပစံတိုင်းနိုင်တဲ့သူတချို့ကတော့အိမ်ငှားနေထိုင်တာတွေရှိတယ်လို့ပုံနာကျွန်းလူငယ်အစည်းအရုံးတာဝန်ရှိသူတူကပြောပါတယ်
။သူတို့နေတာပြန်လာတော့ဒီတလပက်လေးမိုးလို့ပြီးရင်ဒီအရွယ်သေးရလေးတွေမိုးပြီးတော့နေကြရတယ်ရှိတယ်ပြီးရင်ဒီဘယ်လိုပြောမလဲဒီဟိုနေနေပစံနေနေပါတဲ့သူတွေကြတော့အုံးလေးပါလေးဝေပြီးတော့နေနေမိုးလိုက်ကြတာပေါ့။အဲပစံမတက်နိုင်တဲ့သူတွေကြတော့ဒီအဲ့လိုဟိုကကောက်ရိုးလေးတွေဒီဟိုဒီတိတ်တိတ်ဟိုသေးရလေးတွေသက်ခေါက်လေးတွေအဲ့လိုချိုးပြီးတော့မိုးကြတယ်အဲ့လို အရှင်ဒီလိုပဲသူတို့ဘယ်လိုပြောမလဲဒီနေဟိုဟာမကြိုက်ဘူးဘာအဲ့လိုပုံစံမျိုးနဲ့ပဲနေကြရအများကြီးပါ
လက်ရှိမှာတော့အပူချိန်မြင့်တက်လာတဲ့ရာသီဥတုတန်ကြောင့်ဒုက္ခသည်စခန်းတွေမှာနေထိုင်ရပိုခက်ခဲလာတယ်လို့ကြောက်တော်မျိုးနဲ့အတွင်စစ်ပြေးဒုက္ခသည်တူဦးကပြောပါတယ
်ကျွန်တော်တို့ဒီငပူပြင်းတဲ့အချိန်မှာတော့ခိုစရာလည်းမရှိဘူးတဲကလုံးချဲတူပြီးတော့ဒီအဆောင်အောင်နေကြီးပေါ်မှာအလင်းနေရတာပဲဦးဒီအချိန်မှာတော့ဒါကအခက်အခဲအများဆုံးဖြစ်နေတာဒီအချိန်ကျတော့ဒီနေလေးပဲကျတော့နေစရာမရှိလို့ရှိရင်တော့ဒီကလုံးချဲချင်းမှာပဲနေရတာပါကျွန်တော်တို့စိုက်ပေးချောင်စခန်းမှာနေတဲ့ခြေကတော့အပေါ်အမြင့်ကြီးမှာတော့တင်ပြူလေးဖြစ်နေတာဒီအနားရမှာတော့တာလပဲလေးဖြစ်နေတော့ပူရှင်ကတော်တော်လေးပြင်းသွားတာမနေနိုင်ဘူးနေရာဆိုင်ရာတော့အခက်အခဲအများကြီးဖြစ်နေတာလေ
ရခိုင်ပြည်နယ်မှာဧပြီလဒုတိယအပတ်ဆယ်ရက်အတွင်းအမြင့်ဆုံးအပူချိန်60ဒီဂရီဖာရင်ဟိုက်နဲ့အနိမ့်ဆုံးအပူချိန်85ဒီဂရီဖာရင်ဟိုက်အထိရှိနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကထုတ်ပြန်ထားပါတယ်ဒါအပြင်ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိကုန်စည်စီးဆင်းမှုတွေပြတ်တောက်နေတာကြောင့်ကုန်စည်နှုန်းတွေလည်းမြင့်တက်နေသလိုစစ်ပေးဒုက္ခသည်တွေကိုကူညီထောက်ပံ့မှုတွေနှဲပါတာကြောင့်ဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာလည်းအခက်အခဲကြုံနေရတယ်လို့ဒုက္ခသည်တွေကပြောပါတယ
်အခက်အခဲတော့အများကြီးရှိတာပေါ့ကျွန်တော်တို့ဒီနေပဲဝင်ညာကလည်းလူရတဲ့ဆံကြီးတော့ကျွန်တော်တို့ကိုသူကိုရတဲ့တော်တော်ကြီးကိုသွားပြီးတော့ဝါခုတ်တယ်ထဲခုတ်တယ်ဒါကိုအလုံးလုံးပြီးတော့မောရည်သာစားနေရတာပေါ့ခင်ဗျာကုန်စည်ကလည်းကြေးတာနဲ့စားတာလုံးဝအဆင်မပြေတော့ဘူးခင်ဗျာ
ရခိုင်ပြည်နယ်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတချို့ကိုကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကငွေသားတချို့ထောက်ပံ့တာရှိပေမဲ့လစဉ်ပုံမှန်မရကြသလိုကုန်စည်နှုန်းတွေမြင့်တက်နေတာကြောင့်မလုံလောက်ဘူးလို့ဒုက္ခသည်တွေကပြောပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့အမ်းမြို့နယ်မှာလည်းနှစ်ဖက်အပြန်အလှန်ပိတ်ဆို့မှုတွေကြောင့်မြို့ပေါ်စားနပ်ရိက္ခာပြတ်တောက်နေပါတယ်ကြောက်ဖြူမြို့နယ်ဆိုရင်ပိတ်ဆို့မှုတွေကြောင့်မြို့တွင်းစံရိက္ခာရှားပါးနေသလိုကုန်ပစ္စည်းပြတ်လတ်တာတွေလည်းကြုံနေရတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်ပြည်နယ်ကအမ်းနဲ့ဘူးဒီတော်မောင်တော်စားတဲ့မြို့တွေမှာစစ်ကောင်စီနဲ့အေးအေးအကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေပါတယ်။ကြောက်ဖြူနဲ့စစ်တွေမြို့နယ်ကဒေသခံတွေအနေနဲ့ရတဲ့နီလန်းနဲ့အေးအေးထိန်းချုပ်နေမြေတွေကိုသွားနေကြဖို့ရခိုင်တပ်တော်အေးအေးက15နှစ်ပြည့်မှာအေးအေးခေါင်းဆောင်ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောဆိုတိုက်တွန်းခဲ့ပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးသက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးလွဲ့လွဲ့ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရောင်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနည်းနှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရဲ့ရှင
်ကျွန်တော်အခုထုတ်လွှင့်နေတဲ့ဒီ VOA ရဲ့အစီအစဉ်ကိုရေဒီယိုကနေဆိုရင်တော့လိုင်းနိုမီတာ2440 51နဲ့လိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာဒါအပြင်ဆိုရှယ်မီဒီယာတွေဖြစ်တဲ့ Telegram Instagram Facebook မှာလည်းအပြည့်စုံတင်သားပေးတာမို့ကြည့်ရှုနိုင်ပါတယ်ဒီအပတ်စဉ်ကဏ္ဍတွေမတန်ခင်မှာနိုင်ငံတကာသတင်းလွှာတွေဘက်ကအလှည့်ပေးခြင်းပါတယ်။သုံးနှစ်တည်းရောက်လာပြီဖြစ်တဲ့ Ukraine Russia ကျူးကျော်စစ်မြေပြင်အခြေအနေတွေနဲ့ဒီစစ်ဘေးဒဏ်ခံရသူတွေကို VOA သတင်းတော့ Celia Mendoza ကနေကိုရိုင်းတွေ့ဆုံမေးမြန်းသတင်းပေးပို့ထားတာကိုတော့မမ်းမြသစင်အောင်ကပြန်ပြီးတော့ပြောပြမှာပါ
Ukraine နိုင်ငံဟာခီဗင်မြို့မနေ့ကအေးချမ်းချမ်းရှိနေတယ်ဆိုပေမဲ့အခြေအနေတွေကအချိန်မီပြောင်းလဲသွားနိုင်တာပ
ါချားတဲ့အတိုင်းပါပဲအခုကျမတို့အင်တာဗျူးလုပ်နေတော့မယ်လေချောင်းအချက်ပြီးတန်ချားနေရတယ်ဒါကဒီမှာရှိတဲ့လူတွေအကုန်လုံးအမှန်တကယ်ရင်ဆိုင်နေကြရတဲ့အခြေအနေပါ
February လာတဲ့ Ukraine ကိုလာဖို့ပြင်ဆင်တော့သူကကြီးကအင်ဂျီတွေခမောက်တွေနဲ့တခြားအကာအကွယ်ပစ္စည်းတွေပြင်ဆင်ထုတ်ပို့လာခဲ့ပါတယ်။ဒါပေမဲ့ရပ်ပေါင်း160ကျော်ရုရှားသိမ်းပိုက်တာခံခဲ့ရတဲ့ အစ်ရှင်မျိုးလမ်းတွေပေါ်မှာရှောက်တဲ့အခါမှာတော့စိတ်ပိုင်းဆိုင်ရာအရာပါပြင်ဆင်မှုတွေလုပ်ခဲ့ဖို့လိုအပ်တာကိုသူသတိထားမိတာပါ။အဲ့ဒီမျိုးကနေရုရှားတွေထွက်သွားတော့လူရာနဲ့ချီပြီးတည်ဆုံနေတာကိုတွေ့ခဲ့တဲ့အကြောင်းမျိုးတော်ဝန် Valery Marchenko ကပြောပါတယ်။တိုက်ပွဲတွေအတွင်းမှာဘုံကြတာ၊ပြစ်ခတ်တာနဲ့နှိမ့်ပတ်နှိမ့်ဆက်မှုတွေအကြောင်းလူ480ကျော်တည်ဆုံခဲ့ပါတယ်။စစ်တမ်းကိုခံရတဲ့သူတွေထဲမှာအသက်103နှစ်အရွယ်အဖွား Olga Kamana လည်းပါဝင်ပါတယ်။သူ့အိမ်နားမှာကျေလောင်တဲ့ပောက်ကွဲသံကြောင့်သူရုတ်တရက်ဘာမှမကြားတော့သလိုအမြင်တွေမှုံဝါသွားတဲ့အထိဖြစ်ခဲ့တဲ့အတွေ့အကြုံကိုသူကပြန်ပြီးပြောပြပါတယ်။ရုရှားရဲ့အချိန်မီးပြန်လာနိုင်တယ်ဆိုတာကိုသိပေမဲ့သူကတော့အပြုံးမပြည့်အရင်ဆိုင်ခဲ့တာကိုကြည့်ပြီးသူ့ရဲ့ခန္ဓာရင်နဲ့ရဲစွမ်းတက်တီကိုချီးကျူးရမှာပါ။ဘူချာကိုသွားတဲ့လမ်းလျှောက်မှာတော့စစ်တမ်းခံထားရတဲ့မြင်ကွင်းတချို့တွေ့ရပါတယ်။အဲ့ဒီသားမှလည်းလူ900ကျော်စစ်ကြောင်တေဆုံးခဲ့ရတာပါ။ရှီလျားတဲ့ကရုတ်ချင်းတစ်ခုတည်းတွေ့ခဲ့တဲ့ရာနေချီတဲ့တေဆုံးသူတွေရဲ့အမည်တွေကိုကပီးမော်ကွန်ထူထားပါတယ်။အပရီမျိုးကန်တွေကတော့မျှော်လင့်ခြင်းနဲ့အသက်ဆက်နေပါတယ်။မျိုးကပြန်အသက်ဝင်လာတယ်ဆိုပေမဲ့စစ်ပွဲရဲ့အနေထားယုံတွေကတော့၆လှန်နေသေးပါ
ဒီနေရာမှာလူအများကြီးအသက်ခံခဲ့ရတာလူတွေအများကြီးတည်ခဲ့ရတာတွေကိုပြန်တွေးပြီးရင်ဒီမှာကော်ဖီကြောက်ဖို့ဟူနာဒီနာရှောက်ကြည့်ဖို့ပျော်စရာတစ်ခုခုကြုံရင်တော့မှဘာပဲလုပ်လို့အဖြစ်ရှိသလိုခံစားနေရပါလေဒီနေရာမှာစစ်ရာဇဝမှုတွေဘလောက်ကြုံခဲ့ရလဲလူတွေဘလောက်တည်ခဲ့လဲဆိုတာသိကြမှာပ
ါယူကရိန်းကိုရုရှားကျူးကျော်စစ်၃နှစ်ထဲဝင်လာပြီးဖြစ်ပေမဲ့ယူကရိန်းနိုင်ငံသားတွေကတော့သူတို့ကြုံခဲ့ရတဲ့ကြီးကွင်းစရာအဖြစ်တွေသူတို့ရဲ့ရဲစွမ်းနဲ့ခံနိုင်ရှိတဲ့အကြောင်းတွေကိုအမည်အမှတ်ရနေမှာဖြစ်ပါရဲ့ရှင
်။မမများသဇင်အောင်ဖြစ်ပါတယ်။ဒီတစ်ခါမှာတော့ဒီအိမ်အောင်ပြုတ်ရေးတရုတ်အစိုးရရဲ့တိုက်တွန်းချက်ကိုအမျိုးသမီးများလက်မခံဖြစ်နေကြတာဘာကြောင့်ပါလဲ။တရုတ်နိုင်ငံမှာအိမ်အောင်မပြုတ်ရဲတကူတဲနေတာနဲ့ပတ်သက်ပြီးတော့အစိုးရကဖိအားပေးနေတာကိုသဘောမတူပဲစိန်ခေါ်ဆန့်ကျင်နေတဲ့အမျိုးသမီးတွေပို့ပြီးတော့များလာနေပါတယ်။တရုတ်နိုင်ငံမှာနှစ်နှစ်ဆက်တိုက်လူကြီးကြဆင်းလာပြီးကလေးမွေးဖောက်မှုနှုံးကလည်းစံချိန်တင်ကြလာတာကြောင့်တရုတ်ဆိုးရနေပြီးတော့အိမ်အောင်နေပြုကြပါဆိုပြီးတော့သားသမီးတွေမွေးကြပါဆိုပြီးတော့အားပေးလှုံ့ဆော်နေတာပါ Riders သတင်းဆောင်မကိုအခြေခံပြီးတော့အလေးမာကတင်ပြထားပါတယ
်တရုတ်နိုင်ငံကအလွတ်တန်းစားရေးဆရာမချိုင်ဝမ်ယိုဟာအိမ်အောင်မပြုတ်ဘဲတကူတဲ့နေကျင်သူဖြစ်ပါတယ်အိမ်အောင်ပြုဖို့ကိစ္စနဲ့ပတ်သက်ပြီးမိဘတွေနဲ့အကြကြီးဆွေးနွေးကြေခုံခဲ့ရတာပါ။အိမ်အောင်ပြုတာဟာမျှတမှုမရှိတဲ့အရာတစ်ခုလို့သူကဆိုပါတယ်။တကူတဲ့အိမ်အောင်မပြုလို့တဲ့တရုတ်နိုင်ငံကအမျိုးသမီးရဲ့အများစုလိုပဲခြိုင်ဟာလဲအိမ်အောင်သားမွေးမပြုဘူးဆိုတဲ့လှုပ်ရှားမှုမှာတစ်စိတ်တစ်ပိုင်းပါဝင်နေပြီးတော့တရုတ်အစိုးရအဖို့နိုင်ငံတွင်းလူဦးရေတိုးပွားမှုကျဆင်းလာခြင်းရဲ့အကဲဆန့်ချက်တွေကိုကြုံတွေ့လာရပါတယ်။
လူတော်များများအထူးသဖြင့်အမျိုးသမီးတွေဟာအိမ်အောင်ပြုလိုက်တဲ့အခါတိုးတက်မှုအခွင့်အလမ်းတွေရှိတဲ့အသက်မူဝမ်းကြောင်းဆိုင်ရာအလုပ်တွေကနေနှုတ်ထွက်လိုက်ရတယ်။သူတို့ရဲ့ဘဝတွေကိုသူတို့ကိုယ်တိုင်ကပဲအိမ်အောင်မှုကိစ္စတွေမှာစည်းရေးလိုက်ကြရတယ်။
တရုတ်နိုင်ငံရဲ့လူဦးရေတိုးပွားမှုလုံးဟာနှစ်နှစ်ဆက်တိုက်ကျဆင်းခဲ့သလိုမွေးဖွားလုံးဟာလည်းမနစ်ကဆိုရင်စံချိန်တင်ကျဆင်းသွားခဲ့တာကြောင့်အိမ်တော်ရင်းနဲ့ကလေးမွေးချစ်ဆိုင်ရာရည်ကြီးမှုအသစ်ကိုပြုစုပြောထားဖို့လိုအပ်ကြောင်းတရုတ်အစိုးရကမနစ်ကအလေးပေးပြောဆိုခဲ့ပါတယ်။အိမ်တော်မပြုသေးတဲ့ပြီးခင်လောင်းတွေရှိတဲ့မိသားစုတွေဟာလူဦးရေတိုးပွားမှုရော့ကျခြင်းရဲ့အဓိကအဖြစ်တရုတ်ကွန်မြူနတီပါတီကရှုမြင်ပြီးတော့ဒီမိသားစုတွေဟာအညိုအကျေခံရသလိုအကျိုးခံစား권အများပြားလည်းကျေစုခံရပါတယ်။ဒါပေမဲ့လူငယ်တွေအလုံးလက်ပတ်ဖြစ်တာတွေနဲ့စီးပွားရေးကြာဆင်းမှုတွေကြမှာမကြုံစမှုမလုံခြုံမှုတွေရင်ဆိုင်နေရတဲ့ချိုင်းတို့လိုပညာတတ်အမျိုးသမီးတွေကတော့အိမ်အောင်မပြုတ်ပဲတကူတည်းနေကြပါတယ်။
我觉得就是这个问题你说是没有用的你没有从
ဒီကအကြောင်းရင်းကတော့လူတွေကကိုယ်ကိုယ်ပိုင်ဘဝမှာတော့စိတ်ညစ်စရာဖိအားတွေရှိနေပြီးသားလေမိသားစုနဲ့ကလေးတွေကိုပြုစုပြောထောင်ပေးရမယ်ဆိုတဲ့ဝင်တော့ဝင်ဖို့ကိုဘလို့မှရင်ဆိုင်ဖြည့်ရှင်းနိုင်မှာမဟုတ်ဘူးဒါကြောင့်သူတို့ကကလေးမယူကျင်ကြတာလေ
တရုတ်နိုင်ငံမှာအမျိုးသမီးတွေပညာရေးရှင်းမြင့်လာတာလုပ်ငန်းခွင်တဲ့ပါဝင်လာတာနဲ့လူမှုနယ်ပယ်အသီးသီးမှာပါဝင်လှူရှားလာတာတွေစေစုလှစ်တွေနဲ့ချီကြလာတဲ့နောက်အဲ့ဒီအမျိုးသမီးတွေကပဲအစိုးရရဲ့ဒီဝါဒဖြန့်ချီမှုကိုလက်မခံတော့တာကြောင့်အာလာပိုင်တွေအဖို့အကြက်တဲကြုံနေရပါတယ်။ရေရှည်တကူတဲ့အိမ်တော်မပြုတ်ပဲနေထိုင်တဲ့ဘဝပုံစံတွေဟာတရုတ်နိုင်ငံမှာတဖြည်းဖြည်းနဲ့ပိုကျပြန့်လာတဲ့နောက်ဒီလိုသဘောထားအမြင်တူညီတဲ့အမျိုးသမီးအများစုဟာလူမှုကွန်ရက်တွေပေါ်မှာအွန်လိုင်းအဖွဲ့အစည်းတွေဖွဲ့လာကြပါတယ်။ အမျိုးသမီးတွေရဲ့ပညာရေးမြင့်တင်ဖို့နဲ့ကလေးသင်ငယ်တွေကိုပြုစုပျိုးထောင်ပေးတဲ့အထောက်အကူပြုအဖွဲ့အစည်းတွေကိုပံ့ပိုးပေးတာလိုမျိုးလူမှုဘဝဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်တွေမှာအစိုးရကအာရုံစိုက်မယ်ဆိုရင်တော့ပြည်သူတွေကကလေးဘွေးဘဝကိုယုံကြည်မှုတွေရှိလာလိမ့်မယ်လို့ချိုင်ကဆိုပါတယ
်性别平等之后它其实可以解放很多女性的。
性别的加码男女人面目是没所言，女的咪的性别的双阿瑞哥东阿贝奶妈的，第女的咪的双眼孔阿瑞哥，龙眼鬼尼玛东恰眼尼妙男人，龙目不话朋友对待目的哥面点贝妈吧。အနောင်ရှင်တွေကျင့်သုံးရမယ်ရိုးရာဓလေ့ထုံးတမ်းတွေနဲ့အမျိုးသမီးတွေကအိမ်နောင်မှုကိစ္စတွေလုပ်ရမယ်ဆိုတဲ့အမျိုးသားတွေရဲ့စိတ်ဓာတ်တွေကိုဒီစွမ်းအားတွေကအမြင့်ဖြတ်ချိန်မုံနိုင်တယ်လို့မိသားစုတွေရဲ့ကြီးမားတဲ့စိတ်ညစ်စရာဖိအားတွေအောက်မှာလည်းရှင်သန်ဖို့မလိုပါဘူ
းအခုဆိုရင်ခြိုင်ဟာအိမ်နောင်မပြုတ်ပဲတယောက်ထဲနေဖို့စီစဉ်နေပြီးသူ့ရဲ့အတံမွေးဝမ်းကြောင်းဖြစ်တဲ့ပညာရေးဆိုင်ရာကိုယ်ပိုင်လုပ်ငန်းကိုလည်းစတင်တည်ထောင်ဖို့သူစီစဉ်ထားပါတယ်တရုတ်နိုင်ငံမှာအသက်15နှစ်အထက်အိမ်နောင်မရှိသူလူဦးရေအရေအတွက်ဟာ2022ခုနှစ်မှာ239သန်းအထိစတင်တည်ခဲ့တယ်လို့တရားဝင်ထုတ်ပြန်တဲ့အချက်လက်တွေအရသိရပါဗျ။ COVID ကရောဂါကြောင့်2022ခုနှစ်မှာအိမ်လောင်ပြုသူအရေအတွက်ဟာသမိုင်းဝင်အနေဆုံးဖြစ်ခဲ့ပြီးနောက်ပြီးခဲ့တဲ့2023ခုနှစ်မှာတော့အိမ်လောင်ပြုကြသူအရေအတွက်ပြန်လည်တိုးတက်လာခဲ့ပါဗျ။လဘထရသေးတဲ့မြို့ပြလူငယ်2900လောက်ကိုကုပြည့်တဲ့လူငယ်အဖွဲ့ချုပ်ကစစ်တပ်ကယူခဲ့တဲ့အခါမှာလက်ထပ်ဖို့အစီအစဉ်လုံးဝမရှိသူက44ရာခိုင်နှုန်းရှိတာတွေ့ရပါတယ်။ဒါပေမဲ့တရုတ်နိုင်ငံမှာအိမ်တော်ပြုမှုဟာအရွယ်ရောက်ပြီးသူတိုင်းရဲ့အမှတ်တိုင်တစ်ခုအဖြစ်မှတ်ယူထားဆဲဖြစ်ပြီးတော့အိမ်တော်မပြုရသေးတဲ့အရွယ်ရောက်သူလူဦးရေအရေအတွက်နည်းပါးပါသေးတယ်။လူရည်တိုးတက်မှုကြာဆင်းလာတာဟာတရုတ်လူမျိုးအများစုကအသက်အရွယ်နောက်ကျပြီးမှအိမ်တော်ပြုကြတာကြောင့်လဲပါဝင်ပါတယ်။ပထမဆုံးအိမ်တော်ပြုကြတဲ့ပြည်မြအသက်အရွယ်က2010ခုနှစ်မှာ24နှစ်ကျော်ဖြစ်ပြီးတော့2020ခုနှစ်မှာတော့28နှစ်ကျော်တွင်ဖြစ်တယ်လို့သကောက်စီရဲ့အချက်လက်တွေအရသိရပါတယ်။မတက်ကရှန်ဟိုင်းမြို့မှာတော့အိမ်တော်စပြုတဲ့အမျိုးသားတွေရဲ့အသက်က30ကျော်တွေဖြစ်ပြီးတော့အမျိုးသမီးတွေကတော့29နှစ်ကျော်တွေဖြစ်တယ်လို့မြို့ပြစီရင်စရာတွေကဆိုပါတယ်ရှင်။ကျွန်မအလေးပါပါ
။လေးမတင်ပြသွားတာပါ။အပတ်စဉ်ကဏ္ဍတွေမလာခင်အခုတခါတော့ဒီနီးပညာဆိုင်ရာသတင်းတစ်ပုဒ်ကိုလည်းနားဆင်ရပါမယ်။အမေရိကန်အနောက်မြောက်ပိုင်းအလက်စကာပြည်နယ်ကသိပ္ပံပညာရှင်တွေဟာမီးတောင်တွေနဲ့ပတ်သက်ပြီးတော့အချက်လက်တွေသိသိဖို့နဲ့စမ်းစစ်တွက်ချက်ဖို့အတွက် cloud အခြေခံနည်းပညာကိုသုံးပြီးမီးတောင်ပေါက်ကွဲမှုဆိုင်ရာကြိုတင်ခန့်မှန်းချက်တွေကိုအမြန်ထုတ်ပေးလာနိုင်ပြီဖြစ်ပါတယ် VOA သတင်းတော် FDR ခင်ပေးပို့တဲ့သတင်းကိုတော့ဒေါက်ကင်မျိုးသက်ကပြောပြမှာပါ
အချိန်တော်ကြာမီးငိမ့်တောင်ဖြစ်နေတဲ့ H-CAM မီးတောင်ဟာမနစ်ကစပြီးလှုပ်ရှားလာတာကြောင့်များပြားလာတဲ့လှုပ်ရှားမှုအချက်လက်တွေကိုအမြန်စမ်းစစ်ဖို့ cloud အခြေခံအချက်လက်စောင့်ကြည့်ရေးစနစ်တွေတုံးရတယ်လို့Alaska တက္ကသိုလ်ပါမကရော်နီဂရာပန်တန်ကပြောပါတယ
် Nobody knew what was going on and we were able within
အရင်ဖြစ်နေတယ်ဆိုတာဘယ်သူမှမသိကြပါဘူးလွန်ခဲ့တဲ့7နှစ်လောက်ကလာနေချီပြီးစမ်းစစ်တွက်ချက်ရတဲ့အချက်လက်တွေကိုအခုကျွန်တော်တို့ကရပ်ပိုင်းအတွင်းမှာပဲတွက်ချက်နိုင်နေပါပြီ
မြေပြင်ပေါ်မှာမီးတောင်ဝင်ကျင်တဝိုက်ဘယ်လိုရွေ့ရှားတယ်ဆိုတာကိုဂျူရုတွေကိုတုံးပြီးတိုင်းတာလေးရှိပါတယ်အဲ့ဒီကရတဲ့အချက်လက်တွေကိုdata ရင်းကွန်ပျူတာဆာဗာရီစီကိုပို့ပြီးဆန်းစစ်တာပါဒါပေမဲ့ကွန်ပျူတာတွေထည့်ရတာနဲ့ဆန်းစစ်တာအတွက်အချိန်ကအတော်ယူပါတယ်အခု3နဲ့7နှစ်တိတ်ကတော့ဒီအချက်လက်တွေကိုမီးတောင်လေ့လာသူတွေရဲ့ iCloud ထဲကိုထည့်သိမ်းပြီးဆန်းစစ်တက်ချက်လို့ရအောင်လုပ်ပေးပါတယ်ဒီလိုလုပ်နိုင်တာဟာမီးတောင်အတွက်ပို့ပြီးကောင်းတဲ့ကွန်ပျူတာပုံစံသစ်အမြန်ထုတ်ဖို့လုပ်နိုင်တဲ့အတွက်မီးတောင်ပောက်ကွဲမှုခံမှန်းမှုတွေလည်းပို့ပြီးကောင်းလာတာပါဒါအထူးသဖြင့်Alaska အတွက်ဆိုတိတ်ကိုအရေးကြီးတယ်လို့ဘူမိရပပေးတာပညာရှင် Max Anders ကပြောပါတယ်
I think in a lot of ways we're almost
ဒီနည်းနဲ့ပတ်သက်ပြီးကျွန်တော်တို့ကအမြဲရှေ့ပြေးဖြစ်နေမှာဖြစ်နေကျွန်တော်တို့ကလှုပ်ရှားနေတဲ့မီးတောင်တွေအများကြီးရှိနေပြီးမကြာခဏထထပေါက်နေရကြအောင်သူတို့ကိုစောင့်ကြည့်ရမယ်လေဒီမီးတောင်တွေကိုလေ့လာဖို့လဲကဘာတလွားကနေ Alaska ကိုလူတွေလာကြမှာဖြစ်ပါတယ
်အခုလို့cloud ကိုအခြေခံတဲ့စနစ်တွေကိုတုံးပြီးမီးတောင်အချက်လက်တွေကိုအလိုလျောက်ဆန်းစစ်ပေးမယ်ဆိုရင်လူတိုင်းအတွက်ပို့ပြီးစိတ်ချရမယ်လို့လည်း American ဘူမိတိုင်းတိုင်ဌာနက Michael Pollan ကပြောပါတယ
် That's getting us towards this vision of sort of an international
ဒါဟာနိုင်ငံတကာ online ဆန်းစစ်လေ့လာရေးပုံစံမျိုးဖြစ်လာစေဖို့ဥတီဆောင်ရွက်တဲ့သဘောပါရလာတဲ့အချက်အလက်တွေကိုအသုံးပြုပြီးအလိုအလျောက်ပုံစံအချိန်နဲ့တပြေးညီစမ်းစစ်ချက်တွေထုတ်နိုင်မှာဖြစ်တယ်လို့မြေပြင်မှာဘာတွေဖြစ်ပွားနေတယ်ဆိုတာသိလာနိုင်မှာလည်းဖြစ်ပါတယ်
ဒီနည်းပညာသင်တဲ့တွေ့ချက်မှုကနေ H camp မိတောင်တဝက်ထူးခြားတဲ့လှုပ်ရှားမှုတွေဟာအနည်းချက်ချင်းပြီးနိုင်တာလည်းမဟုတ်ဘူးလို့ Alaska မိတောင်စောင့်ကြည့်လေ့လာရေးဌာနကဆုံးဖြတ်နိုင်ခဲ့ပါတယ်။ဒါပေမဲ့ဒီမိတောင်ရဲ့လှုပ်ရှားမှုပိုးပြီးကောင်းကောင်းစောင့်ကြည့်နိုင်ဖို့အတွက်ငြင်းရင်တိုင်းတိုင်းကရိယာအသစ်တွေကိုတော့တက်ဆင်နေရတာဖြစ်ပါတယ်။
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တိုင်းရဲ့မြန်မာပြည်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 50 51နဲ့ VOA ရဲ့ website Facebook YouTube တို့ကပါဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဦးဝင်းမင်းရဲ့ကြားမာရီကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ဦးအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်ရခိုင်တပ်တော်၏အကြောင်းဖြစ်ပါတယ်နေပြည်တော်ရဲ့နိုင်ငံလွတ်တော်နိုင်ငံရေးမှာအတိမတ်ပြုမခံခဲ့ရတဲ့ရခိုင်တပ်တော်ဟာတပ်တန်း15နှစ်ရှိလာခဲ့ပြီးဒီကာလအတွင်းမှာအင်အားကြီးတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်လာပုံဦးအောင်ခင်ကသုံးသပ်တင်ပြထားပါပါခင်ဗျာ
ကချင်လွတ်မြောက်ရေးတပ် KIA အကူအညီနဲ့ရခိုင်တပ်တော် AA ကို2009 April 10ရက်နေ့မှာတည်ထောင်တာမှုသက်တမ်း15နှစ်ရှိတော့ပါပြီ။လိုင်စာဒေသမှာရခိုင်လူငယ်26ယောက်ကို KIA ကစစ်စင်နှံပေးနိုင်တာကြောင့်ရခိုင်တပ်တော်ပေါ်ထွက်လာရတာဖြစ်ပါတယ်။ရခိုင်တပ်တော်ဟာကချင်ပြည်နယ်မှာတိုက်ပွဲအတွေ့အကြုံယူပြီး2014ရခိုင်ပြည်နယ်ကိုဆင်းလာချိန်မှာအင်အား3000ကျော်ရှိလာပါတယ်။အခုတော့အင်အား3000ကျော်ရှိပြီးရခိုင်ဒေသနဲ့မြန်မာပြည်မြောက်ပိုင်းမှာစစ်ဆင်နေပါတယ်။အင်အားအကြီးဆုံးတိုင်းရင်းသားတပ်တစ်ခုဖြစ်ပါတယ်ရခိုင်စစ်သူတွေရဲ့ခံယူချက်နဲ့တက်ရီခက်ရီရာအထူးအားရစရာကောင်းတယ်လို့ KIA ဗိုလ်မှူးကြီးနော်ဘူးပြောတာကိုမတ်လ19ရက်နေ့ထုတ်နရင်စာရသတင်းမှာဖော်ပြပါတယ်ရခိုင်ရဲဘော်တွေရဲ့ကူညီမှုတော့အောင်ပွဲခံတာတွေအများကြီးရှိပါတယ်ရခိုင်တပ်ဟာကချင်တပ်နဲ့ပူးပေါင်းစစ်ဆင်တာတွေရှိသလိုတီးသန့်တာဝန်ယူပြီးကချင်ပြည်နယ်ထဲမှာတိုက်ပွဲဝင်တာတွေလည်းရှိတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာတော့လေးလအတွင်းမြို့နယ်စစ်ကုန်းကူကိုသိမ်းပိုင်နိုင်တဲ့အသည့်အောင်မြင်နေပါတယ်
။ရခိုင်တပ်တော်ရဲ့တိုက်ခိုက်ရေးစွမ်းရည်မြင်မာပုံကိုဘင်္ဂလားဒေ့ရှ်တပ်ကတော့အာအာသိမ်းခဲ့ရကြောင်းဖေဖော်ဝါရီ28ရက်နေ့ထုတ်နေရင်စရာသတင်းမှာဖော်ပြပါတယ်။ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်တစ်လျှောက်စစ်စခန်း48ခုကိုအချိန်တိုအတွင်းသိမ်းပိုင်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကအံ့ဩနေတယ်လို့ဆိုပါတယ်။စခန်းအချို့မှာအင်အား200-300အထိရှိပြီးခိမီလက်နက်ကြီးတွေအခိုင်အမာတပ်ဆင်ထားပါတယ်။တိုက်ပွဲဖြစ်ရင်စစ်လေရင်တွေကူညီတိုက်ခိုက်ပါတယ်။ဒီကြားတဲ့စစ်ကောင်စီတပ်စခန်းတွေကိုတစ်ခုပြီးတစ်ခုရခိုင်တပ်တော်ကသိမ်းပိုက်နိုင်တာကိုဘင်္ဂလားဒေ့ရှ်ဗိုလ်ချုပ်ကတော်တော်အံ့ဩသင့်နေပါတယ်။မောင်တော့ကတောင်ပြိုလက်ဝဲနဲ့လက်ရာစတဲ့ဗျူဟာမြောက်စခန်းတွေကိုတိုက်ခိုက်ရမှာစစ်ကောင်စီဘက်ကစစ်လေရင်နဲ့ရဟတ်ရင်တွေကိုပါအသုံးပြုပြီးခုခံတိုက်ခိုက်ပေမဲ့တပတ်အတွင်းဒီစခန်းတွေကိုရခိုင်တပ်တော်ကသိမ်းပိုက်နိုင်ခဲ့ပါတယ်။စစ်ကောင်စီတပ်သား300ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးခိုလုံရတဲ့တိုက်ပွဲလည်းဖြစ်ပါတယ
်။စစ်ကောင်စီရဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးထိန်လင်းကတော့အေးလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်ပြည်နယ်တွင်းတည်ငြိမ်အေးချမ်းမှုပြက်ပြားသွားရတယ်လို့ဆိုပါတယ်။ဌာနဆိုင်ရာဝန်ထမ်းတွေကိုရောပြည်သူလူထုကိုရောအေအေကဖမ်းဆီးခေါ်ဆောင်တာတွေလည်းရှိပါတယ်တဲ့တည်ငြိမ်အေးချမ်းမှုပြပြတဲ့ဒေသကယာယီတင်းရှောင်သူတွေများလာပါတယ်စစ်ကောင်စီပိုင်မော်တော်ယာဉ်ရန်ရယာဌာနဆိုင်ရာရုံးသုံးပစ္စည်းနဲ့ပ ပရိဘောဂတွေကိုအေအေတက်ဖွဲ့ကအတင်းအဓမ္မယူဆောင်တာတွေရှိတယ်လို့ဆိုပါတယ်စစ်ကောင်စီဟာငင်းကြိုင်းရေးအတွက်အမြဲတကားဖွင့်ထားတယ်လို့စစ်တွင်မြို့မှာဦးထိန်လင်းပြောတာကိုဖေဖော်ဝါရီလ9ရက်နေ့ထုတ်ပြန်ကြားရေးဌာနသတင်းစင်မှာဖော်ပြပါတယ
်စစ်ကောင်စီတပ်ဟာရိုဟင်ဂျာလက်နက်ကင်တွေနဲ့ပူးတွဲပြီးတောင်ပြိုလက်ဝဲလက်ရစခန်းတွေကိုခုခံကာကွယ်တယ်လို့ရခိုင်တပ်တော်ကသတင်းထုတ်ပြန်တာကို VOA ကဖေဖော်ဝါရီ10ရက်နေ့ကသတင်းဖော်ပြပါတယ်နေကြောင်သောတပ်ဟာ Novi ဟူဆောင်ဦးစီးတဲ့ရိုဟင်ဂျာတပ်ဖွဲ့နဲ့ကြိုတင်ညှိနှိုင်းထားပြီးလက်နက်ခဲယမ်းကိုရောင်းချခဲ့တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့နေကြောင်သောတပ်တွေထွက်ပြေးနိုင်ဖို့လဲရိုဟင်ဂျာတပ်ဖွဲ့ကပဲစီစဉ်ပေးခဲ့တယ်လို့ဆိုပါတယ်ရခိုင်တပ်တော်ဟာ NLD အစိုးရနဲ့ဆက်ဆံရေးအဆင်မပြေခဲ့တာကြောင့် NLD ကပေါ်ပေါ်လာတဲ့ NUG အစိုးရနဲ့ပါအဆင်ပြေပါမလားဆိုတာစိုးရိမ်စရာရှိပါတယ်အရင်တော့ကရန်သူဖြစ်ခဲ့ပေမဲ့အမြဲတမ်းရန်သူအမြဲတမ်းမိတ်ဆွေဆိုတာမရှိဘူးလို့ဗိုလ်ချုပ်ထွန်းမြတ်နိုင်က BBC နဲ့တွေ့ဆုံမေးမြန်းခန်းမှာပြောသွားပါတယ်ဘယ်သူကိုဘယ်လိုဆက်ဆံရမယ်ဆိုတာကိုရခိုင်တပ်တော်ကကောင်းကောင်းနားလည်တယ်လို့ဆိုရပါမယ
်ရခိုင်ဒေသမှာအေးအေးတပ်တော်ရဲ့စစ်အင်အားဟာစစ်ကောင်စီတဲ့အများကြီးသာတယ်လို့ဝါရင့်နိုင်ငံရေးသမားကြီးဥပေပန်သုံးပတ်တာကိုမတ်လ20ရက်နေ့ကနရင်းစာရသတင်းကပေါ်ပြပါလေလက်နက်ကင်ပစ္စည်းမပြည့်စုံတာမျိုးရှိပေမဲ့အေးအေးစစ်တီဟာရခိုင်တပီလင်းကိုထိမ့်နိုင်တဲ့အင်အားရှိပါလေတဲ့အရေးအချင်းမှလည်းစစ်ကောင်စီ၁၀ယောက်ဟာအေးအေးစစ်တီတယောက်နဲ့ညီတယ်လို့ဆိုပါတယ်ပြည်သူတွေမနစ်နာအောင်စဉ်းစားနေလို့စစ်မျက်နှာမတိုးချဲ့နိုင်သေးတာဖြစ်ပုံရတယ်လို့ဆိုပါတယ်အေးအေးစစ်တီတွေရဲ့အောင်မြင်မှုကိုရခိုင်ပြည်သူတွေကကြိုဆိုနေကြပါတယ်လူလူအတွက်အသက်လာဆုံးဖြစ်မဲ့အခြေအနေကိုကြည့်ပြီးတိုက်ပွဲပေါ်ဆောင်ဖို့ပြင်ဆင်နေတယ်လို့ဗိုလ်ချုပ်ထွန်းမြတ်နိုင်ကပြောပါတယ်။ရှမ်းမြောက်ကသုံးညီနောင်မဟာမိတ်နဲ့ကချင်ပြည်နယ်မှာလည်းအေအေရဲ့ကျွမ်းကျင်စစ်တီတွေထောင်ချီပြီးပါဝင်တိုက်ခိုက်နေပါတယ်။ဒါပေမဲ့အများစုကရခိုင်ဒေသမှာရှိနေကြပါတယ်။ကျွမ်းကျင်စစ်တီတွေထိန်းချုပ်တဲ့နယ်မြေကျယ်ပြန့်လာတာနဲ့အတူအုပ်ချုပ်ရေးနဲ့တရားစီရင်ရေးလည်းရှိလာမှာဖြစ်ပုံရပါတယ်။ရခိုင်ဒေသမှာအေးအေးတက်တော်သခုသာရှိရမယ်ဆိုတဲ့မူဝါဒကိုရခိုင်အမျိုးသားအဖွဲ့ချုပ်ကလက်ခံထားပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာ။အခုတော့ဒီကျမ်းမာရေးခန္ဓာပါဒီတစ်ပတ်မှာတော့ဒီနွေရာသီမှာဖြစ်နိုင်တဲ့တိုက်ဖိုက်နဲ့တန်ကောင်ယောဂအကြောင်းကိုပြောထားပါတယ်။နွေမှာပူပြီးတော့ရေရှားပါလာတာတန်ရှင်းမှုအားနည်းလာတာကြောင့်ဒီလိုတိုက်ဖိုက်နဲ့တန်ကောင်ယောဂတွေအဖြစ်များနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။ဥယောင်ငမ်းပြလို့ခေါ်တဲ့တိုက်ဖိုက်နဲ့တန်ကောင်ယောဂတွေကိုဘယ်လိုကာကွယ်နိုင်ပါသလဲ။ဒီအကြောင်းအထွေထွေယောဂအကူဆရာဝန်ကြီးဒေါက်တာဣကလျာမိုးကိုကိုဝင်းမင်းကဆွေးနွေးမေးမြန်းတင်ပြထားပါတယ
်။ Okay, ဒေါက်တာဣကလျာမိုးခင်ဗျာ။ကျွန်တော်တို့နွေရာသီအပူချိန်မြင့်လာတာကြောင့်အပူရှက်နိုင်တာအပြင်ပေါ့နော်။နောက်ဆက်တွဲရေရှားတာကြောင့်လည်းဒီသန့်ရှင်းမှုနဲ့ဖြစ်ရတဲ့ဝမ်းလျှော်ဝမ်းပြတ်ယောဂါကာကွယ်ပြုစည်းရေးကိုအရင်ပတ်တွေကပြောပြီးမှဆက်မရေးဒီတစ်ပတ်တော့နောက်ထပ်အကျိုးဆက်ထိခိုက်နိုင်တာတွေကိုဆက်ပြောမှာမို့ဘာကနေစရှင်းပြကြရလဲဆက်မရေ
းဒီအခုကျမတို့ဆွေးနွေးခဲ့တဲ့ကိစ္စတွေကဝမ်းလျှော်ဝမ်းပြတ်ယောဂါနဲ့မကပဲနဲ့အဲဥယောင်ငမ်းဖြာလို့ခေါ်တဲ့တိုက်ဖိုက်ယောဂါလည်းပဲဖြစ်နိုင်တဲ့အန္တရာယ်ရှိပါတယ်ဒီလိုမျိုးအနွေရာသီကြောင့်မလို့အပူချိန်မြင့်မားတယ်ရေရှားပါတယ်တန့်ရှင်းမှုနဲ့ညင်ညွတ်တဲ့ချက်ပြုတ်ပြင်ဆင်စားတောက်တဲ့တောက်သုံးတဲ့စနစ်တွေဟိုအားနည်းမယ်ဆိုလို့ရှိရင်နောက်တစ်ခါကျတော့ဒီခုနရင်ကောင်တွေပေါ်များတဲ့အချိန်မျိုးဖြစ်မယ်အဲနောက်တစ်ခါဒီအင်တာတန့်ရှင်းမှုတွေလည်းအားနည်းတယ်အစရှိသဖြင့်ဆိုတဲ့အခါဆိုလို့ရှိရင်ဒီရင်ကောင်ကြောင့်မလို့တန့်ရှင်းမှုအားနည်းလို့ဖြစ်တဲ့ဒီကူးဆက်တဲ့ဖြစ်ပွားတဲ့ယောဂါပေါ့နော်ဒီဥယောင်ငမ်းဖြာယောဂါကလည်းနောက်တစ်မျိုးအနေနဲ့လည်းအန္တရာယ်ရှိပါတယ်ဆိုတော့ဒီယောဂါကလည်းပဲဒီလိုပဲတန်လေးတန်နေပဲပေါ့နော်ဒီလက်ကလေးတန်ရှင်းအောင်ထားမယ်တောက်ရည်တွေကိုတန်ရှင်းတဲ့ရည်တောက်သုံးမယ်အစားအစာပြင်ဆင်ရမှာလဲတန်ရှင်းအောင်လုပ်မယ်တခါဒီအင်တာတန်ရှင်းအောင်လုပ်မယ်ဆိုတော့ကာကွယ်နည်းတွေအပြင်ဒီအစိမ်းပေါ့နော်အသားငါးတွေကိုအစိမ်းမစားသင့်ဘူးအစိမ်းစားတာမျိုးတို့ဒီနောက်ကမ္ဘာချက်တစ်ချက်စားတာမျိုးတို့ကလည်းပဲဒီဥယောင်ငန်းဖြာယောဂါမျိုးတွေကိုဖြစ်စေနိုင်တဲ့အတွက်ဒါတွေကိုလည်းကြောင်းကျင်းသင့်ပါတယ
်ဟုတ်ကဲ့အဲ့ဒီတော့ဒီဝမ်းယောဂါကိုကာကွယ်တဲ့နည်းအများစုနဲ့ပဲဒီတိုက်ဖိုက်ဥယောင်ငမ်းဖြာယောဂါကိုလည်းကာကွယ်နိုင်တဲ့သဘောပေါ်ဆရာမနော
်ဟုတ်ကဲ့ဟုတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့နောက်ထပ်ရောအခုလိုပူပြီးတော့ဒီရေရှားသန့်ရှင်းမှုနည်းလာချိန်မှာ အရေးပြုစရာရှိသေးလားဆင်မ
ရှိပါတယ်ကျွန်တော်ပြောတယ်တန်ရှင်းမှုအားနည်းတဲ့အခါမှာဖြစ်နိုင်တာတွေကတော့ဒီဝင်းနဲ့ပတ်သက်တာဆိုလို့ရှိရင်တော့ဝင်းရှုံးဝင်းပြည့်ယောဂဟိုရောငန်းပြဖြစ်တဲ့ယောဂအပြင်တန်ကောင်ယောဂတွေလည်းဖြစ်နိုင်ပါတယ်ဒီအိမ်သာမတန်ရှင်းလို့အညစ်အကြေးဆုံးပြစ်တာတွေမှာမတန်ရှင်းလို့ပေါ့နော်ဆိုတာကနေနောက်တစ်ခါရင်ကောင်ကနေအခုဆက်တဲ့ဥစ္စာမျိုးတွေပေါ့နော်တခါဒီလက်တွေမတန်ရှင်းလို့ပေါ့နော်လက်တွေကိုဆင်ချောင်းမဆင်းချောလို့ဆိုတော့အခါကျတော့ဒီလက်တွေမှာအညစ်အကြေးတွေရှိနေမယ်အညစ်အကြေးဆုံးပြတဲ့အခါမှာအိမ်သာကအထွက်မှာအညစ်အကြေးဆုံးပြပြီးမှလက်ကိုဆက်ပြန်နေဆင်ချောင်းဆီချောခြင်းမျိုးမလုပ်ဘူးဆိုရင်ဒီလက်တွေမှာအညစ်အကြေးတွေရှိနေနိုင်တယ်ဒီလက်သေးကွန်အောက်တွေမှာလက်ကျန်နိုင်တယ်အဲ့ဒါတွေကိုဒီလက်နဲ့အသုံးပြုပြီးတော့ပြန်ပြီးတော့မှအစားအစာတွေကိုစားမယ်ဆိုတဲ့အခါမှာအညစ်အကြေးတွေပဲပြန်ရောက်သွားပြီးတော့အစောပြောတဲ့ဝင်ယောဂမျိုးတွေအပြင်တန်ကောင်ယောဂတွေလည်းဖြစ်နိုင်ပါတယ
်ဟုတ်ကဲ့ဆင်ပါအဲ့တော့ဒီတန်ကောင်ယောဂမှာဘယ်သူတွေအတွက်ကိုပို့ပြီးတော့သတိပြုသင့်လဲဆင်ပါရင
်အထူးသဖြင့်တော့ကလေးသူငယ်တွေမှာဒီတန်ကောင်ယောဂတွေဖြစ်တဲ့အခါကျတော့ရှင်ကလေးတွေကဒီလိုအပ်တဲ့အာဟာရဖွံ့ဖြိုးမှုတွေမရပဲနဲ့အာဟာရတက်ချို့တဲ့ကလေးတွေအနေနဲ့ဒီမလိုလားဖြစ်နေလဲဒီဖွံ့ဖြိုးမှုကိုထိခိုက်နိုင်ပါတယ်ဆိုတော့ဒါကြောင့်မလို့တန်ကောင်ယောဂအတွက်ကိုလည်းကာကွယ်ဖို့အတွက်ကဆဆောပြောတဲ့တန်ရှင်းမှုကအရေးကြီးပါတယ်ဆိုတော့တန်ရှင်းမှုအတွက်ကိုတေချာစနေတရားနဲ့လုံလောက်အောင်ကိုဆောင်ရွက်ဖို့ဆိုတဲ့အခါမှာလည်းတစ်ခါသုံးရရအရေးကြီးပါတယ်ရေရရှိမှုကအရေးကြီးပါတယ်ဒါကြောင့်မလို့အဓိကတော့ပေါ့ရေအရင်းတွေကပြန်ပြီးတော့မှလိုအပ်တာဟာလည်းပဲတကယ်ကိုဒီနေရာဒီမှာဆိုလို့ရှိရင်အရေးကြီးတဲ့အခြေအနေတစ်ခုပေါ့နော
်ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာတန်ကောင်ယောဂအထက်ရောဆရာမရေမိသားစုတွေကြိုသိနိုင်မှုပေါ့နော်လက္ခဏာလေးတွေရောပြောလို့ရလား
တန်ကောင်ယောဂကိုကြိုသိနိုင်မှာဆိုလို့ရှိရင်ကတော့အဓိကတော့ကလေးဟာကြည့်လိုက်လို့ရှိရင်လူကြီးလိုက်ဒီလိုပါပဲဖိုက်နာမယ်ဖိုက်အောင်မယ်အကြောင်းရင်းမရှိဘဲနဲ့ဖိုက်အောင်နာဖိုက်နာတာလေးခဏခဏဖြစ်နေမယ်နောက်တစ်ခါဒီကလေးတွေဆိုလို့ရှိရင်တော့ဖိုက်ကလေးတွေကကဲနေမယ်ပေါ့နော်အဖိုက်ကလေးတွေပူတင်းနေမယ်အဲဒီတန်ကောင်ကြီးကြောင်းမလို့လေအဲနောက်စားသလောက်အာဟာရမဖြစ်ဘဲနဲ့စားသလောက်မဖွံ့ဖြိုးမှုတို့တက်ဘူးပိန်လီနေမယ်အဝိတ်မတက်ဘူးဒီကိုခန္ဓာဖွံ့ဖြိုးမှုကိုအလေးချိန်စီစဉ်စီသလောက်မတက်လာဘူးပေါ့နော်ဖွံ့ဖြိုးမှုနှောင့်နှေးနေမယ်ဆိုတဲ့အခါမှာနောက်ကကလေးတွေတိတ်ငယ်တဲ့ကလေးတွေဆိုလို့ရှိရင်အကြောင်းရင်းမရှိဘဲနဲ့ဤနေမယ်ငိုနေမယ်စူးစူးဝါးဝါးငိုမယ်ဘာလို့လဲဆိုရင်တန်ကောင်တန်ထိုးတဲ့အခါကျတော့သူကအရန်ဖိုက်ထဲမှာစူးပြီးတော့မှနာတဲ့အတွက်နောက်တစ်ခါကျတော့လေအောင်ဒီလိုမျိုးပေါ့နော်ဒီတန်အကြောင်းမလို့လေအောင်ယောဂါတွေဖြစ်တဲ့ကြောင့်သူကအကြောင်းရင်းမရှိဘဲနဲ့လည်းစူးစူးဝါးနဲ့ငိုနေမယ်ဆိုတဲ့အခါမျိုးတွေမှာဆိုလို့ရှိရင်တော့ခေါင်းထဲကိုဒီတန်ကောင်ယောဂါများလားဆိုပြီးတော့မှသတိရှိတင်ပါတယ်ဟိုသတိရတင်ပါတယ
်ဟုတ်ကဲ့ဆရာမအဲ့ဒီတော့ဒီတန်ကောင်ယောဂါကာကွယ်ရေးအတွက်ရောဘယ်လိုဆက်အကြံပြုရှင်လဲဆရာမ
ဒါလည်းတန်ကောင်ယောဂါဆိုတာဟာလည်းပဲတန်ရှင်းမှုအားဖြင့်တန်ရှင်းမှုကိုလိုက်နာခြင်းအားဖြင့်တကူရေးတန်ရှင်းရေးကိုဆောင်ရွက်ခြင်းအားဖြင့်စားတောက်ပြင်ဆင်တဲ့အခါမှာတန်ရှင်းစွာချက်ပြုတ်ပြင်ဆင်သုံးဆွဲခြင်းအားဖြင့်နောက်တစ်ခါအညစ်အကြေးဆုံးပြတဲ့အခါမှာတန်ရှင်းစွာအညစ်အကြေးကိုဆုံးပြခြင်းအားဖြင့်ကာကွယ်နိုင်တဲ့မဖြစ်ပွားအောင်တားဆီးနိုင်တဲ့ယောဂါမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒါငွေကုန်ကြီးကြလဲနေပြီးတော့ကာကွယ်နိုင်တဲ့ယောဂါဖြစ်တဲ့အတွက်ကြောင့်မလို့ဒါလေးတွေကိုလည်းတကယ်လည်းကျင်မာလိုက်နာဆောင်ရွက်မယ်ဆိုရင်တန်ကောင်ယောဂါကိုလည်းကာကွယ်နိုင်ပါတယ်မိသားစုရဲ့အနေနဲ့မှဒီလိုတန်ကောင်ယောဂါတွေကိုကာကွယ်နိုင်နေဆိုရင်ကလေးသူငယ်တွေအဖွံ့ဖြိုးတဲ့အောင်ဖွံ့ဖြိုးတဲ့အတွက်ကြောင့်မလို့လေဒီကလေးတွေအတွက်ဖွံ့ဖြိုးမှုနှောင့်နှေးတဲ့လက္ခဏာမျိုးတွေနောက်တစ်ခါကျတော့ကလေးတွေအတွက်တက်တန်းပေါ့နော်အသက်မလိုလားဖက်နဲ့တက်တန်းပူတူသွားနိုင်တဲ့အန်ဒီယံမျိုးတွေကိုလည်းရှောင်ရှားနိုင်တယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုတို့ကိုလည်းရှေ့ရှုနိုင်တာဖြစ်ပါတယ်ဒါကြောင့်မလို့မိသားစုရဲ့အနေနဲ့တန်ကောင်ယောဂါကာကွယ်တာကိုလည်းပဲဒီသိုံနဲ့မကဘဲနဲ့လက်တွေလည်းရှင်းသုံးပြီးတော့မှလုပ်မယ်ဆိုလို့ရှိရင်တော့မိသားစုတိုင်းရောကလေးသူငယ်တိုင်းရောအတွက်ကျန်းမာရေးအတွက်ကိုအထောက်အကူဖြစ်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီကာကွယ်တဲ့ကြားတဲ့ကအကယ်၍ဖြစ်လာခဲ့ရင်လေခုနကပြောတဲ့လက္ခဏာတွေပေါ်လာရင်တော
့ဟုတ်ကဲ့
ဆရာဝန်စေကန်ဆေးကိုပြသင်တော့ပါဆရာမနော
်ဟုတ်ပါတယ်ဟုတ်တယ်အဲ့ဒါလေတန်ကောင်ယောဂါကိုကာကွယ်ဖို့လည်းဖြစ်ကုသဖို့လည်းဖြစ်တာကတော့တန်ချတာပေါ့နော်ဒီကျမတို့ပုံမှန်တန်ကောင်ယောဂါမျိုးဖြစ်ပွားအောင်ဒီလိုတန်ရှင်းမှုကိုလိုက်နာခြင်းသုံးနေတာဆိုပေမဲ့လေဒီတန်ကောင်ကိုယ်စီမှာခန္ဓာကိုယ်ထဲမှာဝင်နေသလားရှိသလားဆိုတာကိုကိုကသိချဖို့ပေါ့နော်ခန္ဓာကိုယ်မှာတန်ကောင်ကင်းစင်မှုအတွက်ဆိုလို့ရှိရင်တော့နှစ်စဉ်လည်းပုံမှန်တန်ချတာမျိုးတွေဆောင်ရွက်ပေးသင့်ပါတယ်တန်ချတာမျိုးတွေမှာဆိုခုခေတ်မှာဆိုလို့ရှိရင်တော့လွယ်နေပါပြီဒီတန်ချဆေးတွေကရှိပါတယ်ဒါမှန်ကန်တဲ့တန်ချဆေးကိုမှန်ကန်တဲ့ပမာဏတောက်သုံးဖို့အတွက်ကိုတော့ဒီသက်ဆိုင်ရာပေါ့နော်ဒီတက်တိနားလေတဲ့ကျန်းမာရေးဝန်ထမ်းအနေနဲ့တိုင်ပင်ပြီးတော့အပေတန်ချဆေးကိုဘယ်လောက်ပမာဏသုံးဆွဲတောက်သုံးတယ်လဲဆိုတာတိုင်ပင်ပြီးရင်နှစ်စဉ်မှန်မှန်တန်ချပေးသင့်ပါတယ်တန်ချမဲ့အခါမှာလူကြီးအတွက်တောက်သုံးရတဲ့ပမာဏ dose နဲ့ကလေးသူငယ်တွေအတွက်တောက်သုံးရတဲ့ပမာဏ dose တွေကလည်းမတူတဲ့အတွက်ရဲ့နောက်တစ်ခါတန်ကောင်မျိုးစားတွေကိုလည်းလိုက်ပြီးတော့မှဆေးဝါးကလည်းကွဲပြားနိုင် အတွက်ရတော့တန်ရှာစီကိုဒီကျမရဲ့ဝန်တန်းနေဆရာဝန်နေနဲ့တိုင်ပင်ပြီးတော့မှနှစ်စင်ပေါ့နော်တန်ရှာတဲ့အဟာကိုဆောင်ရွက်ပေးတင်ပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တရင်မှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
အခုထုတ်လွှင့်နေတဲ့ VOE ရဲ့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ VOE ရထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့ဗီဒီယိုသတင်းလွှာတွေကို VOE ရဲ့ website စာမျက်နှာအပြင် VOE ရဲ့ Facebook, Telegram, Instagram, Social Media တွေမှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်အခုတော့တိုင်းရင်းသတင်းလွှာအလှည့်ရောက်လာပါပြီထိုင်းအခြေစိုက် Fever Window သားတွေကစူးစီးတင်ပြထားပါတယ်
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတောင်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသတန်ရင်သားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တရုတ်မြန်မာနယ်စပ်ကုံတွယ်ရေးမျိုးဖြစ်တဲ့လွယ်ကျယ်မျိုးကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်စစ်တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးကိုသိမ်းဆီးရမိခဲ့ပါတယ်စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ Greenie အမျိုးသားသွေးစီးညီညွတ်ရေးအဖွဲ့ KNSO ခေါ်ကျယ်ဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်တရင်လွှာတွေထဲမှာတော့စစ်ကောင်စီကကျင်းပမဲ့အင်းလေးတကြံကလက်ရှိနိုင်ငံရေးအခြေအနေကြောင့်ပါဝင်ဆင်နွှဲတဲ့သူနည်းနိုင်တယ်လို့ပြောဆိုလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ
်ကျမကနန်းဟော်မာရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမွန်ပြည်နယ်မော်လမြိုင်အခြေစိုက်အရှိတောင်တိုင်းစစ်ဌာနချုပ်ကိုဒုစစ်ခေါင်းဆောင်ဒုတိယပေါ်ချုပ်မူကြီးစိုးဝင်းရောက်ရှိနေချိန်အဲ့ဒီအနီးတစ်ဝိုက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကနရက်ဆက်တိုက်ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါတယ်ဒေသခံတွေကပောက်ကွဲတံတွေထွက်ပေါ်ခဲ့တယ်လို့ဆိုပေမဲ့ထိခိုက်မှုအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောကြပါတယ်ဒရုန်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်ဒုတိယပေါ်ချုပ်မူကြီးစိုးဝင်းဟာအစည်းအဝေးကိုချက်ချင်းရလိုက်ပြီးဂျက်လီရင်နေနဲ့မော်လမြိုင်မြို့ကနေပြည်တော်ကိုချက်ချင်းပြန်သွားတယ်လို့စစ်တပ်နဲ့နှိဆက်သူတွေကပြောပေမဲ့အသေးစိတ်အခြေအနေကိုတော့အတိမပြုတ်နိုင်သေးပါဘူးရှာထူးဝနေပညာတပ်ဖွဲ့ Alpha Bep တပ်ခွဲကကမီကစစ် Fixed Wing Drone တွေနဲ့တိုက်ခိုက်ခဲ့တာလို့ထုတ်ပြန်ထားပါတယ်
တရုတ်မြန်မာနယ်စပ်ကုံသွေးအချက်ချာကြတဲ့လွယ်ကျယ်မြို့ကိုတချင်လွတ်လိုက်တမရော KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးနောက်ခလာရ142တပ်စခန်းတွေကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုသိမ်းဆည်းရမိခဲ့ပါတယ်။ဧပြီလ10ရက်နေ့ည7:00နာရီခွဲလောက်မှာခလာရ142တပ်ကစစ်ကောင်စီတပ်သားတွေတရုတ်နိုင်ငံဗက်ချန်းကိုထွက်သွားလိုက်ပြီးနောက်ဧပြီလ10ရက်နေ့မှာအဲ့ဒီစခန်းကို KIA နဲ့ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြတာဖြစ်ပါတယ်။လက်ရှိမှာတော့လွယ်ကျယ်မြို့ကို KIA ဘက်ကအပြည့်အဝထိန်းချုပ်ထားလိုက်ပြီးဖြစ်ပြီးခလာရ142ကစစ်ကောင်စီတပ်သားတွေကိုတရုတ်အစိုးရကမူဆယ်မြို့ကိုဧပြီလ9ရက်နေ့ကလွှဲပြောင်းပေးလိုက်ပြီလို့ဒေသတွင်းသတင်းအရင်းမြစ်ကပြောပါတယ်
စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားသွေးစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ကျယ်ဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်စစ်ကောင်စီတပ်က KNSO ဌာနချုပ်ရှိတဲ့ကဲမဖြူရွာကိုလေကြောင်းကနေပုံကျဲတာမော်ချီမျိုးကရွာတွေကိုရှော့တိုက်ဒုံးတွေနဲ့ပိတ်ခတ်တာကြောင့်စစ်ကောင်စီဘက်ကငြိမ်းချမ်းရေးလမ်းကြောင်းကိုဖျက်လိုက်ပြီးလို့မှတ်ယူကြောင်းထုတ်ပြန်ထားပါတယ်2002ခုနှစ်မှာစစ်တပ်နဲ့ငြိမ်းချမ်းရေးယူခဲ့တဲ့ကျယ်ဖြူအဖွဲ့ဟာကရင်နီပြည်ထဲကလက်နက်ကင်အဖွဲ့ရိပြည်သူတွေနဲ့အတူဖက်ဒရယ်ဒီမိုကရေစီရရှိတဲ့အထိအာဏာရှင်ကိုတိုက်ခိုက်သွားမယ်လို့ထုတ်ပြန်ထားပါတယ်
ရခိုင်ပြည်အမ်းမြုပ်အခြေဆိုင်စစ်ကောင်စီအနောက်ပိုင်းတိုင်းစစ်ဌာနချုပ်ကိုရခိုင်တပ်တော် AA ကပစ်လိုက်တဲ့လက်နက်ကြီးကြီး၃လုံးကြားရောက်ပောက်ကွဲခဲ့ပါတယ်။အဲ့ဒီလက်နက်ကြီးကြီးတွေဟာဧပြီလ9ရက်မနေ့ပိုင်းမှာကြားရောက်ပောက်ကွဲခဲ့တာဖြစ်ပြီးထိခိုက်သေးဆုံးမှုအခြေအနေကိုတော့မသိရဘူးလို့အမ်းဒေသခံတွေကပြောပါတယ်။လက်ရှိမှာတော့အမ်းမြုပ်နယ်ရဲ့ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးစစ်တပ်ကလည်းလူနေရွာတွေထဲကိုလက်နက်ကြီးနဲ့ပစ်ခတ်နေမှုတွေကြောင့်အရက်သားထိခိုက်မှုတွေရှိနေပါတယ်။
ချင်းပြည်နယ်မင်းတပ်မြို့နယ်တိုက်နယ်အမှတ်73အောက်ချိုင်ရွာကိုပုံကျဲတိုက်ခတ်ရာမှာနိုင်ငံတကာကပိတ်ပင်ထားတဲ့စင်ပွားထဆင်ပေါက်ကွဲတဲ့ cluster ဘုံတွေကိုစစ်တပ်ကအသုံးပြုခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဟာဧပြီလ3ရက်နေ့နေ့လယ်နာရီဝန်းကျင်လောက်မှာအောက်ချိုင်ရွာကိုစင်ပွားထဆင်ပေါက်ကွဲတဲ့ cluster ဘုံတွေနဲ့ဘုံကျဲတိုက်ခတ်ခဲ့ရာမှာနှစ်နှစ်အရွယ်မိန်းကလေးတစ်ယောက်၄နှစ်အရွယ်ယောက်ျားလေးတစ်ယောက်အပါအဝင်စုစုပေါင်းပြည်သူ9ယောက်ထိခိုက်ဒဏ်ရာရရှိကြပါတယ်ဒီတိုက်ခိုက်ခံရမှုတွေထဲလူနေအိမ်တွေမိလောင်ပျက်စီးခဲ့ပြီးစာတင်ကျောင်းဆောင်တွေဆရာမဆောင်တွေပါထိခိုက်ပျက်စီးမှုရှိခဲ့တယ်လို့မင်းတပ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးတည်င်းပြန်ကြားရေးနဲ့မှတ်တမ်းကဧပြီလ5ရက်နေ့ကထုတ်ပြန်လိုက်ပါတယ်
ရှမ်းပြည်မြောက်ပိုင်းလရှူးမြုပ်ကနေအရှိဖက်ချမ်းရှိကြီးရွာအုပ်စုတွေပဲဂုံပစ္စည်းတင်တဲ့ကားတွေထွက်ခွင့်ကိုခလာရ68တပ်ကနေပိတ်ပင်ထားတာတပတ်နီးပါးရှိပြီဖြစ်ပါတယ်မလကုံကလေးကလရှူးမြုပ်တွင်းကနေမိုင်းယန်မိုင်းယော်မိုင်းကျက်မိုင်းဟက်အုပ်စုဖက်တက်မဲ့စားတောက်ဂုံပစ္စည်းတင်ကားတွေကိုစစ်တပ်ကပိတ်ပင်ခဲ့တာကြောင့်ဒေသခံတွေအခက်အခဲဖြစ်နေရတယ်လို့လရှူးမြုပ်ခံကုံတဲ့တယောက်ကပြောပါတယ်ဘာကြောင့်ပိတ်တယ်ဆိုတာကိုတော့စစ်တပ်ဘက်ကအတိအကျမပြောပေမဲ့တစ်တုံနှစ်ခွန်စစ်စင်ရေးကာလကမြောက်ပိုင်းငီနောင်မဟာမိတ်သုံးဖွဲ့ထိန်းချုပ်ထားနိုင်ခဲ့တဲ့အဲ့ဒီဒေသတွေဖက်ကိုရိတ်ခါဖျက်ချင်တာကြောင့်ပိတ်ပင်တာဖြစ်ကြောင်းလာရှူးဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ရေးပြင်းထန်နေတဲ့စကိုင်းတိုင်းကလေးမြို့မှာစစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုအပြင်တပ်ဖြတ်မှုတွေကြောင့်တရက်အတွင်းအရက်သား9ယောက်သေဆုံးပြီး10ယောက်ကျော်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ကလေးဘက်ကစစ်ရေးအခြေအနေကိုတော့ကိုရောဘက်ကစူးစီးထားပါတယ်
ကလေးမျိုးမြောက်ပိုင်းမော်စီရွာနာမှာရှိတဲ့မိုးရစီဆွဲနေသူတွေနဲ့စိတ်ကြမ်းမာရေးဝေဒနာရှင်တွေကြိရှုစောင့်ရှောက်တဲ့ချန့်ချွာနရွန် CCR ဝင်းနေကိုအေဘီလာ9ရက်နေ့ကစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီး9လုံးထက်မနည်းကြားရောက်ပောက်ကွဲခဲ့ပါတယ်။အဲဒီမှာမြို့သား4ယောက်သေဆုံးခဲ့တယ်လို့ဒေသတွင်းအရက်ဖက်အဖွဲ့အစည်းတစ်ခုရဲ့တာဝန်ရှိသူကပြောပါတယ်။အဲ့
မှာ4ယောက်ဆုံးသွားတယ်လို့မြို့သားတွေပဲညနေမှုမထုတ်ခင်နေတယ်။တို့တော့ဘုရားကျောင်းထဲမှာကြာတာပေါ့။ဘုရားကျောင်းအရှင်ပဲရှင်ပင်ကနည်းနည်းကြံတဲ့လူတွေအထဲမှာရှိသေးတာပေါ့။အဲ့မှာကြာတော့သူ့လူတွေတိုင်ရင်ကြာတာ။ဒီကျက်ကျက်လေးမလဲအဲ့မှာညောင်တော့ရွာတယောက်တကောင်ဆက်ဖမ်းပြီးမှအဖွဲလက်ထင်ခင်းနေတော့သူကစပီးဖို့ကြိုးစားတာပေါ့။အဲ့ဒါကိုတို့တော့တခါရက်ပြင်းပြီးမှဆုံးသွားတာပေါ့ကိုယ်ချင်း။အဲ့ဒါကသူငါ့ဦးပေါ့။
CCR Center ဝင်းနယ်လက်နက်ကြီးကြောင်တည်ဆုံသွားသူတွေကတော့ကလေးမျိုးပေါ်တောင်စလတ်မွန်းလိုက်မြို့လှရွက်ွက်နဲ့တမူးခရိုင်ကနန်ရွာကနေစင်တာကိုရောက်ရှိလာကြသူတွေလို့ဆိုပါတယ်ချန်ချွမ်နာရုံ CCR ဟာကလေးမျိုးပတ်ဝန်းကျင်ကအရင်နဲ့မိုးရစီဆွဲနေသူတွေစိတ်ကြမ်းမာရေးဝေဒနာခံစားနေရသူတွေကိုဘာသာတရားနဲ့တုံ့တင်ကြိရှုစောင့်ရှောက်တဲ့စခန်းတစ်ခုဖြစ်ပြီးလူဦးရေ200ကျော်နေထိုင်ပါတယ်အများစုကတော့စိတ်ပိုင်းဆိုင်ရာဝေဒနာခံစားနေရသူတွေဖြစ်ပါတယ်လက်နက်ကြီးရောက်ပောက်ကွဲမှုဖြစ်ပွားတဲ့နောက်ပိုင်းမှာ CCR ဝင်းနဲ့လူတွေဆက်မနေရဲကြတော့ပဲနေရပြန်တဲ့သူတွေရှိတယ်လို့အများစုကတော့နေဆက်ဘက်ကိုစစ်ဘေးရှောင်ဖို့ပူထားရပါတယ်စစ်ကောင်စီတပ်ဟာဧပြီလ5ရက်နေ့ကစပြီးကလေးမျိုးမြောက်ပိုင်းတဟန်းလက်ပံချောင်းကာလာမပေါ်ကညောင်တော်စဲကြီးမော်စီရွာဘက်ကိုစစ်ကြောင်းထိုးဝင်ရောက်လာပြီးဒီတုကကွေတပ်ဖွဲ့တွေနဲ့ဤတိုင်းဤပါတိုက်ပွဲဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စဲကြီးမော်စီဟန်တာပြင်းခုန်ကြီးစတဲ့နေရာကပြည်သူတွေအားဘေးလွရတောတောင်တွေနဲ့ကလေးမျိုးပေါ်မှာစစ်ပီးတိတ်ရှောင်နေကြရတယ်လို့စေကြီးဒီတာခန်တယောက်ကပြောပါတယ
်။ရွာထဲပြည်သူတွေကတယောက်မှဒီမထဲမရှိတော့ပြီးတော့ဖုန်းကလည်းဆက်သွေးလို့မရတာကြောင့်လို့လေတိကျတော့မတင်နိုင်တော့ဘူး။အခုတူလေးရဲ့လက်ကတော့တော်လာလို့ဘယ်သူမှမတော်လာကြတော့ဘူး။ကျွန်တော်ရွာစေကြီးကတော့တရွာလုံးလောက်တော့ပြောလို့ရပါတယ်ဒီတခါရောက်တာပါနော်။တဟာလူငယ်အဖွဲ့ကအဲဖခင်ကြောင့်မှတနေရမှာခနေလေးချက်တွေးနေတာပေါ့နော်ဆက်ပြီးဆောင်တဲ့ကအခုလောလောဆရာ
ချင်းတောင်ချီကလေးမြို့နယ်ဘက်မှာနှစ်ဖက်ကြားစစ်ရေးပုံမူပြင်းထန်လာနေပြီးရွာတွေထဲလည်းနေစင်နဲ့မြလက်နဲ့ကြီးတွေနဲ့ပစ်ခတ်နေတဲ့အပြင် drone ကိုလည်းပူသုံးလာတယ်လို့ဆိုပါတယ်အေဘီလာရှိရနေတုန်းကလည်းကလေးမြို့အနောက်တောင်ပိုင်းရှာရောရွာက Presbyterian ဘုရားကျောင်းဟာစစ်တပ်ရဲ့လက်နဲ့ကြီးကြောင့်ပျက်စီးသွားပါတယ်ခင်ဗျာ
စစ်ကောင်စီအကျင့်ပါမဲ့အင်းလေးတကြံမှာပါဝင်ဆင်နွဲသူနဲနိုင်တယ်လို့ဒေတာတွင်တက်ကြွလှုပ်ရှားနေသူတွေကပြောပါရယ်ဒီအကြောင်းကိုတော့ကျမအမီရန်နေပဲတင်ဆက်ပေးပါမယ်ရှမ်းပြည်နယ်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေတာအင်းရီလေခမ်းမမှာစစ်ကောင်စီကအင်းလေးရေပေါ်တကြံကိုလာမဲ့ဧပြီလ23ရက်နေ့ကနေ16ရက်နေ့အထိ၄ရက်ကြာကျင့်ပသွားဖို့ရှိနေပါရယ်အဲ့ဒီပွဲတော်အတွက်ဧပြီလ10ရက်နေ့ကတည်းကပွဲပြင်ဆင်မှုတွေကိုပြုလုပ်လျက်ရှိရာဒေတာခံတွေအနေနဲ့လုံခြုံမှုမရှိနိုင်တာကြောင့်
ပါဝင်ဆင်နွှဲသူနေနိုင်တယ်လို့ Justice Movement for Community in Le GMC အဖွဲ့အစည်းတည်ထောင်သူဒေါ်ယူလိုင်သင်းကပြောပါတယ
်ဒီနှစ်ကြာပြည်သက်ခါနေပါဝင်မှုအနေနဲ့လို့မြင်တယ်တကယ်တမ်းဒီနှစ်ပေါ့နော်ဒီအင်းကြီးကြီးပို့တဲ့ကြံကလို့ဥမာလာပေါ့နော်ဘာလို့ဆိုတော့ဒီဒီမှာဆိုတော့မလို့ဘူးတော့ဒီမှာထင်ထားတယ်ပေါ့နော်ဖြစ်အောင်လုပ်မယ်ဆိုရင်တော့ဒါစက်ကောက်စီဘက်ကပြန်အောင်လုပ်မယ်ဆိုရင်တော့တမျိုးပေါ့ဒါပေမဲ့တင်တာခံရအနေနဲ့ကျတော့ခုနပြောသလိုပဲဒီစစ်မှုထမ်းဥပဒေနဲ့ပြန်ရခန့်ပြီးတော့မှပြန်များနေတဲ့အချိန်မှာဒီပွဲတွေကသူတို့အတွက်လုံးဝအတိတ်ပဲရှိတဲ့ပွဲတစ်ခုလိုမျိုးလည်းဖြစ်သွားနိုင်တယ်ပေါ့နော်ဆိုရှင်ဒီပွဲလည်းသူတို့သိစိတ်မဝင်စားတဲ့အနေထားမှလည်းဖြစ်သွားနိုင်တယ်
မနေ့ကနန်းပံမြို့ရေပြင်ပေါ်မှာရှိတဲ့ခစ်ဆန်းရင်ရေကစားမန္တပ်မှာစစ်ကောင်စီကဥဆောင်ကျင်းပတဲ့ရေပေါ်တကြံကိုချိန်ချောက်ဖိအားပေးမှုတွေကြောင့်တရွာကိုရင်းအဖွဲတစ်ဖွဲ့စီမဖြစ်မနေပါဝင်ခဲ့ကြရတာဖြစ်ပါတယ်။ဒီနှစ်မှာတော့စစ်မှုထမ်းဥပဒေကြောင့်လူငယ်အများစုကပြည်ပနဲ့လူမြောက်နယ်မြေတွေထဲထွက်ပြေးတိမ်းရှောင်နေကြရလို့မဖြစ်မနေဖိအားပေးပါဝင်ခိုင်းဖို့လည်းခက်ခဲနိုင်တယ်လို့အင်းလေးမျိုးသမီးသမဂ္ဂအဖွဲ IWU အတွင်းရေးမှူးမတ်ကျိုးကြကပြောပါတယ်
ဒီပွဲကိုလည်းအကျန့်ဖယ်စစ်တပ်နဲ့အခန်းဒေတာပဲစီစဉ်တာဖြစ်တယ်ပေါ့နော်ဒေတာခန်းလေးအနေနဲ့ပူပေါင်းမှုဟိုကအခုရှိနေတော့မကြသေးဘူးပေါ့မနေ့ကတည်းအရှင်ဆုံးအတာတိုက်တာတွေပြင်ချင်တာတွေကြားနေရပြီပေါ့ဒီနေ့တော့အဲ့လိုမျိုးမကြသေးဘူးပေါ့အကျန့်ဖယ်စစ်တပ်ကနေပြီးတော့ဦးစီးချင်းပါတယ်ဆိုပေမဲ့တစ်ခါကလူထုတွေအနေနဲ့ပွဲငန်းလေးအနေထားကိုပြောရမယ်ဆိုရင်တော့အခုချိန်မှာကတော့ဘယ်ရှင်ဘယ်ကအရေးမကြီးသေးဘူးပေါ့နော်ကိုရလုံးဆောင်ကအရေးကြီးတယ်ဆိုတာစဉ်းစားလို့ရှင်နေ
တကြံပွဲတော့ပါဝင်ဆင်နွှဲတဲ့သူတွေဟာစစ်ကောင်စီနဲ့ပူးပေါင်းပြီးတော်လှန်ရေးကိုပုံဖြတ်သူတွေအဖြစ်သတ်မှတ်သွားမယ်လို့လည်းအင်းလေးဒေသခံတော်လှန်ရေးအင်အားစုတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းစစ်ကောင်စီဟာအင်းလေးဒေသထဲမှာငြိမ်းချမ်းနေတဲ့အောင်ဝါရဖြန့်ချင်တာကြောင့်ဖောင်တော်ဦးဖရာဒေသစာရီကြွချီပွဲတော်ကိုကျင်းပခဲ့ကြပါသေးတယ်ရှင်အခုဆက်ပြီးတော့တရင်ချင်းချုပ်ကိုနားဆင်ကြရမှာပါ
လွယ်ကျယ်မြို့ကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကထိန်းချုပ်ပြီးတဲ့နောက်ခလာရတက်လေးနဲ့တပ်စခန်းထဲကမြန်မာကျပ်ငွေ 36,000 နီးပါးနဲ့ရွှေတွေကိုတင်းစီရမိခဲ့ပါတယ်။စစ်တပ်နဲ့ငြိမ်းချမ်းရေးယူထားတဲ့ကရင်နီအမျိုးသားတွဲစည်းညီညွတ်ရေးအဖွဲ့ KNSO ခေါ်ဂျေဖြူအဖွဲ့ကစစ်တပ်ကိုပြန်တိုက်မယ်လို့ထုတ်ပြန်လိုက်ပါတယ်။
ရရှိနေဖူးနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါရည်နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်ကျမအမိပ
ါသောကြာနေမနေ့ကင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA American တန်ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားခြင်းနဲ့ဆိုရင်တော့စာရေးသားမအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဆက်ပြီးတော့ပြောပြသွားမှာဖြစ်ပါတယ်ဗျာဂါဇာမှာအစ္စရေးလေကြောင်းတိုက်ခိုက်မှုတွင်ဟာမတ်စ်ခေါင်းဆောင်တူဦးဖြစ်တဲ့အစ္စမေဟာနီယာရဲ့သား၃ဦးသေဆုံးခဲ့ရာကြောင်းအစ္စရေးစစ်တပ်နဲ့ဟာမတ်စ်အဖွဲ့တို့ရဲ့တရားဝင်မီဒီယာတွေကနေအတည်ပြုပါတယ်ဟာဟန်နီယာရဲ့တားဖြစ်သူတွေကဒီဘိုဒူးနေကဆေးရေးလှုပ်ရှားနေတုန်းတိုက်ခိုက်ခဲ့တာလို့ပြောပေမဲ့အသေးစိတ်ကိုတော့ထုံမပြောပါဘူးစစ်တပ်ခံနေရတဲ့ယူကရိန်းကိုပံ့ပိုးကူညီရေးကအစာပြိုးယုံနေမကပဲတကယ့်အကောင့်ထဲပေါ်ရမှာဖြစ်ကြောင်းယူကရိန်းသမ္မတဇယ်လန်စကီကလီသူနီးယားနိုင်ငံမြို့တော်ဗီလနီယပ်စ်မှာပြောဆိုလိုက်ပါတယ်အခုသတင်းပတ်တဲ့ရုရှားကယူကရိန်းကိုတိုးမြင့်တိုက်ခိုက်နေချိန်မှာယူကရိန်းကိုလေကြောင်းရန်ကာကွယ်ရေးစနစ်တွေပို့ပြီးတော့ထောက်ပံ့ပေးဖို့အနောက်မဟာမိတ်နိုင်ငံတွေကိုသူကတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့၃နှစ်တာကာလအတွင်းမလုံခြုံမှု၊စည်ရေး၊ပဋိပက္ခနဲ့အစိုးရလာတဲ့စီးပွားရေးအကြက်တဲကြမှာလူလတ်တန်းစားအရေအတွက်က90ရာခိုင်နှုန်းလောက်ကျဆင်းသွားပြီးစင်းရဲမွဲတေမှုကပို့ပြီးတော့မြင့်တက်လာတယ်လို့ AB 17ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂ UNDP အစည်းအဝေးခန်းစာအသစ်မှာဖော်ပြထားပါတယ်ခင်ဗျာ။တော်ကြနေမနဲ့ခင်အတွက်နောက်ဆုံးရသတင်းအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုဇော်မိုးကျော်ဖြစ်ပါတယ်ရုပ်ပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ် VOA မနက်ခင်အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ